Welcome to the Voice of America in Burmese.
ဝါရှင်တန်မြို့တော်ဗီအိုအမေရိကန်စံကနေ၂၀၂၀အောက်တိုဘာလ၂၈ရက်တောက်ကြနေမနေ့ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနေ့၆နာရီကနေ၇နာရီအထိလိုင်းလိုမီတာ၄၄၀နဲ့၅၀တက်လိုင်းလိုမီတာ၁၉၀ရူကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်ယူတပ်ပါဒီမနေ့ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကိုဗစ်
Testing may need to be expanded to look for individuals who are on the more
ဒီယောဂာတဲ့စံသက်စစ်ဆေးမှုတွေယောဂာကူးစက်တဲ့လက္ခဏာမသိမသာပြနေတဲ့သူတွေဒါမှမဟုတ်ယောဂာလက္ခဏာမတွေ့ရသူတွေမှာပါစံသက်မှုတွေတိုးချဲ့ပြီးလှုပ်ဆောင်မှုလိုအပ်နေတယ်လို့ပြောသွားတာပါ ယောဂရှိနေသူတွေကိုပေါ်ထုတ်ရှာဖွေဖို့အတွက်စမ်းသက်စစ်ဆေးမှုတွေလှုပ်ဆောင်ရေးဟာအရေးအကြီးဆုံးဖြစ်ပြီးဒီလိုပေါ်ထုတ်နိုင်မှာသူတို့ကိုတိကျခွဲကုသပေးနိုင်မှာဖြစ်တယ်လို့သူတို့နဲ့ဆက်ဆံသူတွေကိုပါခြေရာကောက်နိုင်မယ်လို့လည်းပြောပါတယ်။လက်တလုံးမှာတွေ့လာရတဲ့ကူးစက်မှုတိုးလာတာဟာလူစုလူဝေးလောက်ကန်တဲ့ဆက်ဆံမှုကြောင့်လေဒီလိုဖြစ်ဆင်မျိုးတွေဒီလူစုနဲ့ဆက်ဆံမှုရ ချင်းမှုတွေလှုပ်ရှားမလို့ဘူးလို့ American ကုသရောဂါထိန်းချုပ်ရေးနဲ့ကာကွယ်ဆိုင်ရာဗဟိုဌာန CDC ကညွှန်ကြားချက်ပြောင်းလဲထုတ်ပြန်လိုက်ပြီးရက်မကြာခင်မှာပဲ WHO ကအခုလိုပြောကြားလိုက်တာပါ။လာမယ့် American သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်တဲ့ကိုယ်စားလှယ်လောင်းအမည်စင်းတင်သွင်းတဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံတွေကိုပါတီကြီးနှစ်စလုံးကကျင်းပကြရမှာ။ပြီးခဲ့တဲ့သတင်းပတ်ကဒီမိုကရက်တစ်ပါတီညီလာခံမှာသူ့သမ္မတဟောင်းဂျိုးဘိုင်ဒန်ကိုရွေးချယ်ခဲ့ကြပြီးRepublican Party ညီလာခံနောက်ဆုံးနေဖြစ်တဲ့ Jetblin ညမှာတော့သမ္မတ Donald Trump ကလက်ခံမင်ကွန်းပြောကြားမှာဖြစ်ပါတယ်။သမ္မတ Trump ကသမ္မတ Andrew တောင်းပန်မျက်ခင်းပြန်မှာမင်ကွန်းပြောကြားမှာဖြစ်ပြီးမင်ကွန်းအပြီးမှာတော့ပြည်သူရင်ပြန်မှာမီးရှူးမီးပန်းတွေပစ်ဖောက်ဖို့လည်းစီစဉ်ထားပါတယ်။ Jetblin နဲ့မင်ကွန်းပြောကြားမဲ့သူတွေထဲမှာအထက်လွှတ်တော်အများစုအမတ်ခေါင်းဆောင် Mitch McConnell အထက်လွှတ်တော်အမတ် Tom Cotton အောက်လွှတ်တော်လူနည်းစုအမတ်ခေါင်းဆောင် Kevin McCarthy နဲ့သမ္မတ Trump ရဲ့တမင် Ivanka Trump တို့ပါဝင်ပါတယ်။ Republican Party ရဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံတက်ပြမြောက်နေဖြစ်တဲ့ဗိုလ်သူဖူးနေညပဲမှာဒုသမ္မတ Mike Pence Maryland ပြည်နယ် Baltimore မြို့ကသမန်းဝင် Fort McHenry ကနေမင်းကွန်းပြောခဲ့တာဖြစ်ပြီး Democratic Party ကနေဝင်ရောက်ရှင်ပြိုင်အရွေးခံတဲ့ Joe Biden လက်ထက်မှာဆို American နိုင်ငံလုံးကျုံစိတ်ချမှုရှိနိုင်မှာမဟုတ်ဘူးလို့တိုက်ခိုက်ပြောဆိုခဲ့တာပါ။ NATO မဟာမိတ်အဖွဲ့ဟာ Belarus နိုင်ငံအချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့လွတ်လပ်မှုရှိစေဖို့ထောက်ခံကြောင်းနဲ့အဖွဲ့ဝင်နိုင်ငံတွေအနေနဲ့ဘယ်လာရုစ်အရေးကိုအနီးကပ်စောင့်ကြည့်နေကြောင်း NATO အကြီးအကဲ Jens Stoltenberg ကကြေညာနေမှာပြောပါတယ်။ EU ဥရောပသမဂ္ဂကာကွယ်ရေးဝန်ကြီးတွေရဲ့ဂျာမနီနိုင်ငံဘာလင်မှာကျင်းပမဲ့အစည်းအဝေးမတိုင်ခင်ဂျာမနီဝန်ကြီးချုပ် Angela Merkel နဲ့တွေ့ဆုံပြီးမှ NATO အကြီးအကဲကခုလိုပြောကြားလိုက်တာပါ။ဂျာမနီဝန်ကြီးချုပ်နဲ့ NATO အကြီးအကဲတို့ဟာအာဖဂန်နစ္စတန်အခြေအနေ၊ Greek နဲ့ Turkey ကြားနယ်မြေအငင်းပေါင်းမှုဆိုင်ရာအပါအဝင်ဒေတာရင်းပြဿနာတွေကိုဆွေးနွေးခဲ့ကြတဲ့အပြင်ဒီနှစ်အစောပိုင်းမှာအမေရိကန်ကသူ့တပ်တွေဂျာမနီမှာရှော့ချပြီးပိုလန်မှာတိုးချခဲ့တာနဲ့ပတ်သက်ပြီးလည်းပြောကြားခဲ့ကြတာပါ။ဥရောပမှာအမေရိကန်တပ်တွေရှိနေတာဟာဥရောပလုံခြုံရေးအတွက်ရောအမေရိကန်နိုင်ငံလုံခြုံရေးအတွက်ပါအရေးပါတဲ့အတွက်မဟာမိတ်နိုင်ငံတွေကြားဒီကိစ္စကိုမပြတ်ဆွေးနွေးတင်နေမှုအရေးကြီးကြောင်းလဲစတိုတန်ဘတ်ကပြောပါတယ်။ဒါအပြင်ဂျာမနီမှာစစ်ကူတမှုခံယူနေတဲ့ရုရှားတိုက်ခန်းခေါင်းဆောင်အလက်ဆီနဗာလ်နီအစိတ်ခတ်ခံရတဲ့ဆိုတာတန်လျာဖြစ်เสียမလို့ကြောင်းနဲ့ဒီကိစ္စနဲ့ပတ်သက်ပြီးပွင့်လင်းမြင်သာတဲ့စုံစမ်းမှုတွေလုပ်ဖို့လည်းသူကလိုလားနေတာပါ။ပြင်းအားအဆင့်၄ရှိတဲ့ဟာရီကိန်းမုန်တိုင်းလော်ရာဟာကျယ်စပြေးနေမှာအမေရိကန်တောင်ပိုင်းလူဝီဇီယနာပြည်နယ်ကမ်းရိုးတန်းကိုဝင်ရောက်လာပြီးမိုးရောလေပါမကြုံစဘူးပြင်းပြင်းထန်ထန်တိုက်ခတ်ခဲ့တဲ့အပြင်အန္တရာယ်ကြီးတဲ့နှိုင်းလုံးကြီးတွေကိုပါဖြစ်ပေါ်စေခဲ့ပါတယ်။ဒါပေမဲ့ကုန်းတွင်းပိုင်းကိုရွေးရှားလာချိန်မှာတော့အချိန်နည်းနည်းလျှော့သွားခဲ့တာပါ။မုန်တိုင်းကြောင့်လူဝီဇီယနာပြည်နယ်မှာအသက်16နှစ်အရွယ်မိန်းကလေးငယ်တူပါဝင်အနည်းဆုံးလူ4ဦးသေဆုံးခဲ့တယ်လို့သတင်းတွေမှာဖော်ပြနေပါတယ်။ဟာရီကိန်းမုန်တိုင်းလော်ရာဟာချက်သပရင်းနေနေ့လယ်ပိုင်းမှာလေတိုက်နှုန်းတစ်နာရီကိုမိုင်60ကျော်နဲ့တိုက်ခတ်နေပြီးလူဝီဇီယနာပြည်နယ်မြောက်ပိုင်းကိုဥတီရွေးရှားနေတယ်လို့ American မိုးလေဝသဌာနကကြေညာပါတယ်။မုန်တိုင်းကအားပြော့လာပြီးဖြစ်ပေမဲ့လူဝီဇီယနာပြည်နယ်အလဲပိုင်းနဲ့မြောက်ပိုင်းဒေသတနောမှာ ဝိုးတိထန်စွာရွာသွန်းပြီးလေပြင်းတွေဆက်လက်တိုက်ခတ်ဖို့ရှိတယ်လို့ခန့်မှန်းထားပါတယ်။ Hurricane မုန်တိုင်းလာတော့ကုန်းတွင်းပိုင်းကိုဝင်ရောက်လာရလမ်းမှာအပြည့်အစုံအများဆုံးက Lake Charles မြို့ဖြစ်ပြီးစစ်ရုံတစ်ခုပေါ်မှာမီးလောင်ကျွမ်းစေခဲ့တာပါ။ American ပင်လယ်ကွက်ဒေသကယ်ရန်တစ်လျှောက်မှာနေထိုင်သူတွေအတွက် Hurricane Laura ဟာဒီနှစ်ကြာရောက်တဲ့မုန်တိုင်းတွေထဲမှာအပြင်းထန်ဆုံးဖြစ်ပါတယ်။
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းလိုမီတာ24 kHz 12.3 ညဒိုင်းလိုမီတာ40 kHz 8.3 ညဒိုင်းလိုမီတာ51 kHz 5805နဲ့ဒိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်နေပါသေးရှင်။
ကျွန်တော်ရမတော်မှာ VOA American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်။မြန်မာနိုင်ငံမှာဩဂလ29ရက်နေ့ကျမရေးနဲ့အားကစားဝန်ကြီးဌာနရဲ့ညင်ညာချက်အရကိုဗစ် -19 လူနာသေ16ရောက်ထပ်ပြီးတွေ့ရှိတဲ့အတွက်ကူးစက်သူစုစုပေါင်း600ဦးရှိပြီဖြစ်ပါတယ်။ဩဂလ29ရက်နေ့အတွက်ဓာတ်ခွဲနမူနာ1355ခုကိုစစ်ဆေးခဲ့တဲ့အထက်ကထပ်တွေ့တဲ့လူနာတွေကရခိုင်ပြည်နယ်စစ်တွေမြို့က6ယောက်၊ရန်ကုန်တိုင်းမြောက်ကလာမြို့နယ်က2ယောက်၊တင်ငန်းကျွန်းနဲ့ရန်ကင်းမြို့နယ်တွေက1ယောက်စီပါဝင်ပါတယ်။ဂျန်နယ်4ယောက်ကတော့မော်လမြိုင်ရေ၊တောင်ကုန်းနဲ့ကျောက်ပတောင်မြို့တွေကဖြစ်ပါတယ်။မနေ့ကြာသပတေးနေ့အထိယောဂပိုးစစ်ဆေးမှုပေါင်း3000ကျော်ပါပြုလုပ်ခဲ့ပြီးအတီးပြုလူနာတွေနဲ့ယောဂပိုးကင်းစင်သူ349ယောက်နဲ့သေဆုံးသူ6ယောက်ရှိပါတယ်။ရခိုင်ပြည်နယ်အတွင်းကူးစက်မှုတွေမြင့်တက်လာနေတာကြောင့်တပြည်နယ်လုံးမှာမလို့အရင်အပြင်းမထွက်ကြဖို့အမိန့်ထုတ်ထားရကနေအခုအခါညမထွက်ရမိန့်ကိုတိုးချဲ့ထုတ်ပြန်ဖို့ပြင်ဆင်နေတယ်လို့ပြည်နယ်ယောဂထိတ်ချုပ်ရေးတာဝန်ရှိသူတို့က VOA ကိုပြောပါတယ်။အခုလက်တော်ကူးစက်မှုအများဆုံးဖြစ်နေတဲ့ရခိုင်ပြည်နယ်မှာမိမိသဘောဆန္ဒအရယာယာယီတာဝန်တန်းဆောင်မဲ့ကျမဝန်ထမ်းတွေမနေ့ဩဂုတ်လ29ရက်နေ့ကအထူးလေရင်နဲ့ရခိုင်ပြည်နယ်စစ်တွေလေးစိတ်ကိုရောက်လာခဲ့ပါတယ်။ COVID-19 ကာယောဂါတုံ့ပြန်ဆောင်ရွက်ရေးအဖွဲ့နဲ့ရခိုင်ပြည်နယ်မှာမိမိစန္ဒလျောက်ယာယီတာဝန်ထမ်းဆောင်ကြမဲ့ကျမဝန်ထမ်းတွေဟာနေပြည်တော်ပဲခူးနဲ့မန္တလေးတိုင်းတို့ကကျမဝန်ထမ်းတွေမှာတာဝန်ထမ်းဆောင်နေသူတွေဖြစ်ပါတယ်။မြန်မာနိုင်ငံမှာရက်အနည်းငယ်အတွင်း COVID-19 ရောဂါကူးစက်မှု200ကျော်မြင့်တက်ခဲ့တာနဲ့အတူတနင်္ဂနွေလုံးမှာကျောင်းတွေပိတ်ခဲ့တဲ့သတင်းတွေကြောင့်ထိုင်းနေဆက်လုံခြုံရေးအာဏာပိုင်တွေကထိုင်းမြန်မာနယ်စပ်ကိုသတိထားစောင့်ကြည့်လာနေကြပြီးနယ်စပ်အဝင်ထွက်တွေကိုတင်းကျပ်လိုက်ပြီးဖြစ်ပါတယ်။အထူးသဖြင့်မဲဆောက်ကနယ်စပ်ဂိတ်တွေနဲ့မွန်ခရိုင်တွေစီကိုသွားတဲ့လမ်းတွေကိုတိတိကျကျစစ်စစ်သွားဖို့ရှိတယ်လို့ထိုင်းအာဏာပိုင်တွေကကိုကပီဘန်ကောက်ပို့စ်သတင်းစာကပြောပါတယ်။မဲဆောက်မြို့ဟာထိုင်းနိုင်ငံဘက်ကနေမြန်မာနိုင်ငံရန်ကုန်မြို့နယ်အဓိကချိတ်ဆက်ရာမြို့ဖြစ်တယ်လို့တောင်ရင်မြစ်ပဲချတာဖြစ်ပါတယ်။ထိုင်းနိုင်ငံတက်ခရိုင်နဲ့ရှီလျားတဲ့နယ်တစ်ပိတ်ရှိတာကြောင့်မြစ်ကိုပြတ်ကျော်ဝင်ရောက်ပြီးထိုင်းနိုင်ငံမှာလှုပ်ရှားဖို့အတွက်တရားမဝင်ဝင်ရောက်ဖို့လွယ်ကူတဲ့နေရာလည်းဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်အဝင်အထွက်တိတိကျကျစစ်ဆေးဖို့အစီအစဉ်အသေးစိတ်ကိုနရစ်စွမ်လုပ်ငန်းအဖွဲ့တမှုဘုတ်ကျုပ် ukraine.com RM ကတောက်ကြနေမှာရှင်းလင်းပြောကြားမှာဖြစ်ပါတယ်။American နိုင်ငံကပါတာရေးလွတ်လပ်ခွင့်ကော်မရှင် USCIRF ကမြန်မာနိုင်ငံကရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာရှိနေတဲ့ရိုဟင်ဂျာတွေရဲ့လက်ရှိအခြေအနေကိုအွန်လိုင်းကနေမနေ့ကသပတေးနေ့ကဆွေးနွေးခဲ့ပါတယ်။ဒါ့အပြင်နိုင်ငံတကာတရားရုံး ICJ မှာမြန်မာနိုင်ငံပေါ်တရားစွဲဆိုထားတဲ့ကိစ္စကိုလည်းဆွေးနွေးခဲ့ပါတယ်။အဲ့ဒီအွန်လိုင်းကဆွေးနွေးပွဲကို USCIRF ရဲ့ဒုတိယသဘာဝတည်အန်ဒူရီမာဘဂဘာနဲ့ကော်မရှင်နာနာဒီမာရန်ဇာရိုဦးဆောင်ဆွေးနွေးတာဖြစ်ပါတယ်။သူတို့နဲ့တူ American Holocaust အထိမ်းအမှတ်ပြတဲ့ USHMM ကလူမျိုးတုံးတပ်ဖြတ်မှုကာကွယ်ဟန်တာရေးဌာနဒါရိုက်တာ Naomi Kikola နဲ့သူတည်တည်ဒေါ်ဝေဝေနုတို့အပြင်ဗမာရိုဟင်ဂျာအဖွဲ့အစည်း UK ဥက္ကဋ္ဌဦးထွန်းခေတို့လည်းပါဝင်ဆွေးနွေးမှာဖြစ်ပါတယ်။ဒီစည်းဝေးကနေတစဉ်ရိုဟင်ဂျာအကြမ်းတည်းဖြစ်ရှိရေးနဲ့မြန်မာစစ်တပ်ကောင်းဆောင်တွေတာဝန်ခံလာစေရေးအတွက် American ဘဝရချမှတ်ရေးဆွဲသူတွေကိုအကြံပြုတိုက်တွန်းချက်တွေဆက်လက်ပေးရသွားမှာဖြစ်ပါတယ်။ဩဂုတ်လ25ရက်နေ့ကလည်း USCIRF ကရင်ဂျာချက်တဲ့၃နှစ်မြောက်နှစ်ပတ်လည်ညင်ညာချက်တစ်စောင်ကိုထုတ်ပြန်ခဲ့ပါတယ်။အဲဒီညင်ညာချက်မှာရင်ဂျာကိစ္စမြန်မာအစိုးရတာဝန်ယူလာစေရေးဆောင်ရွက်ပေးဖို့နဲ့ရင်ဂျာတွေပေါ်ကျွလွန်တဲ့ကိစ္စကိုလူမျိုးတုံးတပ်ဖြတ်မှုအဖြစ်သတ်မှတ်သုံးလုံးပေးဖို့အမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနကိုတိုက်တွန်းထားပါတယ်။ရင်ဂျာသုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကမြန်မာနိုင်ငံတည်းလူမျိုးတုံးတပ်ဖြတ်မှုမရှိဘူးလို့ညှင်းဆို့ထားပါတယ်။ဒုတိယကမ္ဘာစစ်ပြီးဆုံးပြီးနောက်ပိုင်းဖြစ်ထွန်းလာခဲ့တဲ့ကမ္ဘာတလောလွတ်လပ်ပြီးဖွင့်လင်းတဲ့စနစ်ဟာအင်ဒိုပစိဖိတ်ဒေသအတွင်းကစီးပင်းစီးကမ်းလိုက်နာတဲ့တရုတ်နိုင်ငံရဲ့အပြူပိုတွေရဲ့အတိုက်အခိုက်ကိုခံရပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီးမာခ်အက်စပါကသတိပေးလိုက်ပါတယ်။ဒုတိယကမ္ဘာစစ်ကြီးပြီးဆုံးတဲ့85နှစ်မြောက်နှစ်ပတ်လည်အခမ်းအနားတရားဖို့ဂွမ်နဲ့ပလောကျွန်းတွေကိုမတော်ရောက်ပြီးအင်ဒိုပစိဖိတ်ဒေသစစ်ဌာနချုပ်ရှီယာဟာဝိုင်အီမှာဝန်ကြီးအက်စပါကအခုလိုသတိပေးလိုက်တာလည်းဖြစ်ပါတယ်။အင်ဒိုပစိဖိတ်ဒေသဟာအင်အားကြီးနိုင်ငံတွေ ရှင်ပြိုင်ရာဒေသဖြစ်ကြောင်းနဲ့နိုင်ငံကလက်လက်ခွင့်ကိုချိန်ချောင်းနေတဲ့နိုင်ငံတွေကိုစိုးစိမ်းမြအလျှော့မပေးဘူးလို့လည်းသူကပြောပါတယ်။တရုတ်ပြည်သူလူမျိုးရေးတပ်ဟာ27ရာစုလယ်မှာကမ္ဘာစစ်တမ်းရှိတဲ့စစ်တပ်ဖြစ်လာဖို့ခင်ဗျောင်အသေးအတန်ကြိုးပမ်းနေပြီးဒါတောင်နဲ့အရှေ့တရုတ်ပင်လယ်ပြင်တွေအပါအဝင်တရုတ်အစိုးရကြိုးစီပွားရှိတယ်လို့သတ်မှတ်ထားတဲ့ဗန်နီယာမျိုးမှမဆိုရန်စတဲ့လူရဲတွေရဲတင်းတင်းလှုပ်လာမှာတန်တရားရှိစရာမလိုဘူးလို့လည်းသူကပြောပါတယ်။သတ္တဗေဒီကတော့တရုတ်ကာကွယ်ရေးဝန်ကြီးဝိဖန်ကြီးကအမေရိကန်နိုင်ငံဟာတင်းမမှုတွေမြင့်တက်လာအောင်နဲ့တရုတ်နိုင်ငံရဲ့အချုပ်အခြာအာဏာနဲ့လုံခြုံရေးကိုထိပါဖို့ရန်စနေတယ်လို့မီဒီယာတွေကပြောပါတယ်။တရုတ်နိုင်ငံကတောင်တရုတ်ပင်လယ်ထဲကနေရာတော်တော်များများကိုပိုင်ဆိုင်တယ်လို့တောင်းဆိုထားပြီးကျွတ်တူတွေတိစောက်တယ်လို့စစ်လေယာဉ်တွေနဲ့လက်နက်တွေလည်းတပ်ဆင်နေတာဖြစ်ပါတယ်။အဲ့ဒီပင်လယ်ထဲကနေရာတွေကိုတခြားနိုင်ငံတွေကလည်းပိုင်ဆိုင်တယ်လို့ကြေညာထားတာဖြစ်ပါတယ်။American လက်လီယောင်ဆိုင်လုပ်ငန်းကြီး Walmart က Microsoft နည်းပညာကုမ္ပဏီနဲ့ပူးပေါင်းပြီး TikTok Video Application ကိုဈေးပြိုင်ပွဲယူသွားမယ်လို့ပြောပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံဖြစ်တဲ့ American နဲ့တရုတ်နိုင်ငံတို့အကြားတင်းမာမှုတွေမြင့်တက်နေချိန်မှာ American သမ္မတ Donald Trump ကမြို့သားလူကြုံရေးအကြောင်းပြချက်နဲ့ American ကုမ္ပဏီတွေ45ရက်အတွင်း TikTok ရဲ့ Big Company Biden ဆက်စီးပွားရေးဆက်ဆံမှုတွေရပ်ဆိုင်းရမယ်လို့ဩဂုတ်6ရက်နေ့ကသမ္မတမိတ်ထုတ်ပြန်ထားခဲ့တာဖြစ်ပါတယ်။သမ္မတ Trump ရဲ့အမေကအမေရိကန်နိုင်ငံအတွင်းက TikTok လုပ်ငန်းတွေကို American company တစ်ခုကိုမဖြစ်မနေရောင်းဖို့ရည်သတ်မှတ်ပေးလိုက်တယ်လို့ဖြစ်ခဲ့တာပါ။အခုလို American company တစ်ခုပေါင်းပြီး TikTok video application ကိုဝယ်ယူနိုင်ရင် TikTok အသုံးပြုသူ American တွေကိုစိတ်ကျေနပ်စေမှာဖြစ်တယ်လို့ American ဆိုရရဲ့စိုးရိမ်မှုတွေကိုရော့ပါးစေနိုင်လိမ့်မယ်လို့မျှော်လင့်ကြောင်း Walmart က AFP သတင်းကိုပြောပါရတယ်။တစ်ချိန်တည်းမှာပဲ TikTok အလုံးပူဆောင်ရာရှိချုပ် Kevin Mayer ဂျာတုကနှုတ်ထွက်သွားကြောင်းပေါ်တော့လေးကကြေညာလိုက်ပါတယ်။ဒီစနီမှုဆောင်ရာရှိချုပ်ဟောင်းမေယာပြီးခဲ့တဲ့ဗီလာတုန်းကစပြီး TikTok ကုမ္ပဏီမှာတာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။တောက်ကြနေမနေခင်နောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။တရုတ်နိုင်ငံယူနန်ပြည်နယ်ကျေးကောက်မြို့တွေကမြန်မာလူမျိုးပိုင်ကုန်စည်ပို့ဆောင်ရေးဂိတ်တွေကိုတရုတ်နိုင်ငံသားအစုဆက်လုံးမသာလုပ်ငန်းလုပ်ခွင့်ပြုတော်မယ်လို့တရုတ်ဘက်ကကြေညာချက်ထုတ်လိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ချက်ပါ။တရုတ်ကျေးကောက်မြို့တွေကမြန်မာလူမျိုးပိုင်ရဲ့ကုန်စည်ပို့ဆောင်ရေးလုပ်ငန်းတွေပိတ်သိမ်းပေးဖို့နဲ့လုပ်ငန်းဆက်လက်လေပတ်မယ်ဆိုရင်တရုတ်လူမျိုးတယောက်ကိုအစုဆက်ထည့်ပြီးမှပြန်လုပ်ခွင့်ပြုမယ်လို့တရုတ်တာဝန်ရှိသူတွေကပြောလိုက်ပါတယ်။မလိုက်နိုင်ရေးယူမယ်လို့လဲတရုတ်မြန်မာနှစ်ဘာသာနဲ့ရေးသားထားရဲ့စာမျက်နှာ9မျက်နှာပါတဲ့ညွှန်ကြားချက်ကိုမြန်မာလူမှန်းရှင်တွေထံယူနာအာနာပိုင်တွေကပေးပို့ခဲ့တာဖြစ်ပါတယ်။မူဆယ်ဝေးပြေးကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးဝင်းအောင်ခန်းကတော့တရုတ်အာနာပိုင်တွေရဲ့အင်ကာနေကထုတ်ပြန်လိုက်တဲ့ကြေညာချက်ကိုလက်မခံနိုင်ကြောင်း VOA ကိုပြောပါတယ်။
ဟုတ်တယ်ကြမြန်မာနိုင်ငံတော့လက်မခံဘူးသူတို့ဒီပြုံးနိုင်ငံသားပါမဆိုနိုင်ငံရှောက်နေတာဒါပေမဲ့ဒီပြုံးနိုင်ငံသားကိုလည်းသူတို့ကဒီအသိရှင်အနေနဲ့ကျွန်တော်90ရာခိုင်နှုန်းဖြတ်ဖို့သုံးဝက်ချေပေးရတယ်သူတွေကသူတို့ကအဲ့လိုသတ်မှတ်ချက်တွေနဲ့ထုတ်ခိုင်းတာကြအဲ free trade ဆိုတာကသူတို့ဒီမြန်မာနိုင်ငံနေပြီးလုံးလုံးကြတာဖြစ်တဲ့ဆိုရင်သူတို့လက်ခံလို့မရဘူးလေနော်အဲ့ဒါတွေကိုကျွန်တော်လက်ခံလိုက်ရင်သူတို့လည်းလုံးလုံးလို့မရတော့
ညွှန်ကြားချက်နဲ့ပတ်သက်ပြီးမြန်မာကုန်စည်ပို့ဆောင်ရေးအသိန်းတွေကတရုတ်အာဏာပိုင်နေနဲ့ညှိနှိုင်းဖို့ပြင်ဆင်နေကြပါတယ်တရုတ်နိုင်ငံကတောင်ရှိသူတွေနဲ့ဆွေးနွေးရတဲ့အခါကွန်ကရစ်လုပ်ငန်းလိုင်စင်ကိုမြန်မာနိုင်ငံသားမှတ်ပုံတင်တဲ့လုပ်ငန်းလျှောက်ခွင့်ပြုဖို့ကွန်ကရစ်တောင်ရှိသူအာမခံနဲ့မြန်မာလုပ်သားတွေထားရှိခွင့်ပြုပေးဖို့တရုတ်နိုင်ငံရဲ့စီကံချက်တွေအတိုင်းစစ်ဆေးပြီးလူဝင်လူထွက်ခွင့်ပြုပေးနိုင်ဖို့အပါအဝင်အချက်၅ချက်ကိုတင်ပြဖို့ရှိရလို့လဲမူဆယ်ဝေးပြေးကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးဝင်းအောင်ခန်းကပြောပါတယ်တရုတ်ပြည်ကအင်ဆောက်ပစ္စည်း၊လျှက်စစ်ပစ္စည်း၊အထည်အလိတ်၊စားတောက်ကုန်နဲ့အခြားအထွေထွေပစ္စည်းတွေကိုမြန်မာပိုင်နဲ့ကုန်ကားဂိတ်တွေကတဆင့်မြန်မာပြည်ရဲကိုပို့ပေးနေတာဖြစ်ပါတယ်။တရုတ်ပြည်ကျဲကောင်မြို့ထဲမှာမြန်မာနာမည်နဲ့ကုန်စည်ပို့ဆောင်ရေးဂိတ်က100ကျော်ရှိပြီးဒါကိုယူနန်အစိုးရကလုပ်ငန်းလိုင်စင်ချပေးထားတယ်လို့ကြားသိတဲ့အခွန်ကိုလည်းပေးရပါတယ်။တရုတ်နိုင်ငံတွင်မှရှိနေပေမဲ့လည်းမြန်မာပိုင်ဂိတ်တွေဖြစ်လို့ပြည်တွင်းကိုတရုတ်ကုန်တွေပို့တဲ့အခါမှာအဆင်ပြေနေတာဖြစ်ပြီးအခုလိုမြန်မာတဝူးတဲ့ပိုင်ဆိုင်မှုကိုလက်မခံတော့ကြောင်းပြောလိုက်တဲ့အတွက်အခက်ခဲတွေကြုံလာနိုင်ကြောင်းမူဆယ်စံကုန်စီတိုင်းဒုဥက္ကဋ္ဌဦးမင်းသိန်းကဝေဖန်လိုက်ပါတယ်။ဒီနိ
ုင်ငံကတော့ဒီလောက်ခြေလာခဲ့မှာဂိတ်တွေဆက်လက်ဖွင့်နေပြီလေဆိုပြီးတော့ဒီလိုဆိုတာအမိန့်ထွက်လာတာဖြစ်တယ်။အဲ့ဒါဆက်ရက်ပြီးမှဆောက်ကကလည်းလုံးနဲ့ပြောင်းရမယ်။ဒီလိုနိုင်ငံကလည်းဆက်ဆက်လုပ်ရမယ်ဆိုတော့ပတ်သက်ကိုယ့်ဘူစီကဆုံးဖြတ်ပေးလိုက်တဲ့ပုံစံပေါ့။အဲ့ဒါတော့မကောင်းဘူးဘာလို့လဲတော့တောင်းတယ်
တရုတ်တောင်ရှိသူတွေထုတ်ပြန်တဲ့ကြေညာစာထဲမှာမြန်မာကုန်စည်ပို့ဆောင်ရေးဂိတ်တွေပါဝင်တယ်လို့တရုတ်လုပ်ငန်းရှင်တွေအနေနဲ့လည်းမြန်မာလူသားကိုပေါက်ဖော့ကတ်လို့ခေါ်တဲ့ယာယီနေထိုင်အလုပ်လုပ်ခွင့်လက်မှတ်မရှိဘဲထိမ့်သိမ်းထားရင်တံငွေအများများပေးဆောင်ရမယ်လို့လည်းရှင်းတာထားပါတယ် ဩဂုတ်လ17ရက်ကလည်းတရုတ်ရှိပိုင်းစမ်းတုံးပြည်နယ်ကအသားထုတ်လုပ်တဲ့စက်ရုံနှစ်ခုကမြန်မာလူသား900လောက်ကိုတရုတ်ရဲအများအပြားကဝင်ရောက်ဖမ်းဆီးခဲ့ပြီးစစ်ဆေးမေးမြန်းခဲ့ပါတယ်မြန်မာတရုတ်နှစ်နိုင်ငံဟာအင်ဂျီချင်းနိုင်ငံတွေဖြစ်တဲ့အတွက်ကုန်သွယ်ရေးနဲ့လုံသားစီလုံမှုအဆင်ပြေအောင်နှစ်ဖက်ညှိနှိုင်းပြီးဆောင်ရွက်သင့်ပြီလို့ကုန်သွယ်အတိုင်းဝန်ကပြောနေကြပါတယ်။ကျွန်တော်ကတော့အစောထပ်ပါရန်ကုန်ကနေပြို့ထားတာပါ
။ VOA American အသံရအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။ကျွန်တော်ရဲမထွန်ပါ။လူတွေနဲ့ဆန်းသက်တဲ့ဆန်းသက်မှုအဆင့်တုံးကိုရောက်ရှိလာပြီး COVID-19 ရောဂါကာကွယ်ဆေးတွေထုတ်လုပ်နေတဲ့ဆေးကုမ္ပဏီတွေတဖြည်းဖြည်းပုံများလာနေပါတယ်။အဲ့ဒီအထက်တရုတ်ဆေးကုမ္ပဏီတွေလည်းပါဝင်ပါတယ်။ဒါကြောင့်အင်ဒိုနီးရှားနိုင်ငံကတရုတ်ဆေးကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ကိုင်ဖို့ဆုံးဖြတ်ခဲ့ပါတယ်။အင်ဒိုနီးရှားတို့ကိုယ်တိုင်ထုတ်လုပ်တဲ့ကာကွယ်ဆေးရနိုင်မယ်လို့လည်းညွှန်လင်းနေတဲ့အကြောင်း VOA သတင်းတောက် Randy Wooster ဆန္နာကဂျကာတာမြို့ကနေသတင်းပေးပို့ထားပါတယ်။အင်ဒိုနီးရှားနိုင်ငံအနောက်ဂျာဗာပြည်နယ်ဘန်နောင်းမြို့မှာ COVID-19 ကာကွယ်ဆေးစမ်းသပ်ထုတ်လုပ်နေတာအဆင့်3ကိုရောက်လွန်နေပါပြီ။အများမျှော်လင့်နေတဲ့ဒီကာကွယ်ဆေးကိုတရုတ်ဆေးကုမ္ပဏီ Sinovac နဲ့ပူးပေါင်းထုတ်လုပ်နေတာဖြစ်ပါတယ်။ Sinovac ကဘရာဇီး၊ဘင်္ဂလားဒေ့ရှ်နဲ့အာရဗ်စော်ဘွားများပြည်ထောင်စု UAE နိုင်ငံတို့မှာလည်းကာကွယ်ဆေးစမ်းသပ်မှုတွေလုပ်နေတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့စမ်းသပ်အလျောက်စမ်းသပ်ဆေးအထူးခံသူ1600ကျော်နဲ့စမ်းသပ်နေတာဖြစ်ပါတယ်။အဲ့ဒီအထက်အနောက်ဂျာဗာပြည်နယ်အုပ်ချုပ်ရေးမှူးRed One Camille there ပါပါတယ်ဒေသခံတက္ကသိုလ်တခုဖြစ်တဲ့ပန်ဂျာဂျာရန်တက္ကသိုလ်ကသူတို့နဲ့တက်ခွဲကအလုပ်တွေကိုတာဝန်ယူလုပ်ကိုင်ပေးနေပါတယ်ပန်ဂျာဂျာရန်တက္ကသိုလ်ကအက်ဒီဖတ်တယာနာက
မက်ကီတာလီယာဂျလမ်နမ်ဘူလ
ာကွေစီအလုပ်ဖြစ်မဖြစ်စမ်းသပ်ဆေးထိုးထားတဲ့လူတွေကို6လစောင့်ကြည့်ပါမယ်စန္ဒအလျောက်ဆေးထိုးကန်သူတွေဆေးနှက်ကထိုးဖို့လိုပါတယ်ပြီးတော့သူတို့ကိုပုံမှန်တယ်လီဖုန်းဆက်ပြီးစောင့်ကြည့်မေးမြန်းသွားပါမယ်သူတို့နေနေလို့မကောင်းဘူးဆိုရင်ကျွန်တော်တို့အဖွဲ့ကိုအချိန်မီဆက်သွယ်နိုင်ပါလိမ့်မယ်။
Super Lawn နဲ့သူတို့ကစားရ
ဆန္ဒအလျောက်စီထိုးခံသူတွေကဗန်တောင်းမြုပ်ကန်တွေဖြစ်ပါတယ်။အသက်18နှစ်ကနေ59နှစ်အတွင်းရှိကြပြီးနာရာရှည်ရောဂါမရှိသူတွေဖြစ်ပါတယ်။သူတို့ကိုနောက်6လအတွင်းဒီနေပြည် area ထဲမှာပဲနေဖို့ပြောထားပါတယ်။ဆန္ဒအလျောက်စီထိုးခံသူတွေကအခမဲ့စီအာမခံတွေရရှိပြီး COVID-19 ဆန္ဒဆေးဆေးမှုလည်းခံယူရပါတယ်။ဆန္ဒခံတဲ့အတွက်အခကျေးဝေတော့မရကြပါဘူး။ဇန်နဝါရီလမှာစမ်းသပ်မှုအဆင့်3ပြည်စည်းမယ်လို့မှန်းထားပါတယ်။ပြီးရင် Indonesia Seed Company Biopharma ကဆေးထုတ်လုပ်မှုကိုတာဝန်ယူသွားမှာဖြစ်ပါတယ်
။ Yeah, yang sudah kami siapkan.
အပိုင်းမှာထိုးဆေးသန်း100ထုတ်ဖို့စီစဉ်ထားပါတယ်။2021ကစပြီးထိုးဆေးသန်း250ထိနှစ်တိုင်းထုတ်သွားနိုင်ဖို့မှန်းထားပါတယ်
။ Biopharma Company ကဘမ်ဘာခယန်တိုပြောသွားတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံကလူဦးရေသန်း260ရှိပြီးကမ္ဘာမှာသရုပ်တမြောက်လူဦးရေအများဆုံးနိုင်ငံဖြစ်ပါတယ်။နှစ်စဉ်ထိုးဆေးအနည်းဆုံးတန်း350လောက်မယ်လို့ဆေးပတ်ဆိုင်ရာပညာရှင်တွေကပြောပါတယ်။ဒါကြောင့်ပဲအင်ဒိုနီးရှားတို့သူတို့ကိုယ်တိုင်ကာဝတ်ဆေးထုတ်လုပ်နိုင်အောင်ကြိုးစားနေတာလည်းဖြစ်ပါတယ်။
Corona Bloom Tentu
ပြပကတင်သွင်းတဲ့ထိုးဆေးတန်း350တည်းရရနိုင်ဖို့ကသိပ်တည်မဖြစ်နိုင်ပါဘူး။သူတို့ကတခြားလိုနေတဲ့နိုင်ငံတွေကိုလည်းစီးပွားရေးရပဲဖြစ်ဖြစ်ဦးညီပေးတာပဲဖြစ်ဖြစ်ဥပေးဖို့ကရှိနေမှာပါကာကွယ်ဆေးရဲ့အောင်မြင်မှုဆိုတာကစစ်စမပြရနိုင်မှုအပေါ်မှာမူတည်နေပါတယ်စစ်စမပြရနိုင်မှုကအရေးကြီးဆုံးအချက်ဖြစ်ပါတယ
်တွန့်ကျင်သူ Professor Aman Subandrio ပြောသွားတာဖြစ်ပါတယ်ဒီလိုစဉ်ဆက်မပြတ်ရနေနိုင်မှုအတွက်ဂျကာတာအခြေစိုက်ဇီဝမော်လီကျူးသုတေသနဒေါက်တာကန်တခုကဒေသတွင်းကိုဗစ် -19 ကူးစက်ခံရသူတွေစီကနေရယူထားတဲ့သူတို့ကိုယ်ပိုင်ကာကွယ်ဆေးသတိမျိုးစေ့တွေကိုစမ်းသပ်နေပြီဖြစ်ပါတယ်။တက္ကရ2022ခုနှစ်မှာအင်ဒိုနီးရှားတို့ကိုယ်ပိုင်ကာကွယ်ဆေးထုတ်လုပ်ဖို့မျှော်မှန်းထားပါတယ်ခင်ဗျာ။ကျွန်တော်ရဲမတော်ပါ
သမ္မတဒေါ်နယ်ထရမ့်ရဲ့ဒုတိယသက်တမ်းရွေးကောက်ပွဲစည်းရုံးရေးမှာအဓိကဆောင်ဖို့ကညီဝစ်ပြပြရေးဖြစ်ပါတယ်။ဒါဟာဒီသတင်းပတ်မှာကျင်းပတဲ့ Republican Party ညီလာခံရဲ့အဓိကအကြောင်းအရာလည်းဖြစ်ပါတယ်။နိုင်ငံအနှံ့ဖြစ်နေတဲ့လူမျိုးရေးခွဲခြားမှုစန့်ကျင်ကောက်ကွက်ပွဲတွေနဲ့အတူဖြစ်ပေါ်လာတဲ့ရုံရင်းဆန့်ကပ်မှုတွေနဲ့ဖြစ်လို့ဖြစ်စီလုံရက်တွေပေါ်ပိုးပြီးတော့အာရုံစိုက်တဲ့သဘောပါပဲ။သမ္မတထရမ့်ကိုထောက်ခံသူတွေကဒီအချိန်နေပေါ်လူမှုလုံခြုံရေးနဲ့ပတ်သက်လို့အံပြဲကြီးထွားလာနေတယ်လို့ဘာကြောင့်ရှုမြင်ကြသလဲဆိုတာနဲ့ပြန်ဘက်ပါတီဘက်ကတော့ဒါဟာနိုင်ငံရဲ့အကြက်တဲကိုခုလုံးလုပ်ပြီးနိုင်ငံရေးအတုံးချတာလို့ဘာကြောင့်ပြောနေကြသလဲဆိုတာ VOA သတင်းတောက် Brian Patton ပေးပို့ထားတဲ့သတင်းကိုပြောပြပေးပါမယ်ရှင်ကျွန်မခွာညိုပါဆွန်လာတွင်ကစိန့်လူးဝစ်မြို့မှာ Black Lives Matter စန္ဒပြသူတွေခြံဝင်းတကားခတ်ထားတဲ့အိမ်ယာတစ်ခုထဲကနေဖြတ်သွားတဲ့အချိန်စန္ဒပြသူတွေကိုတနက်နဲ့ချိန်ခဲ့တဲ့လူကုန်တန်းလင်များကို Republican Party ညီလာခံမှစကားပြောတာတွေ့ခဲ့ရပါတယ်။ Mark McLusky က Trump ကိုထောက်ခံတဲ့သူပါ
Not a single person And the out of control mob you saw at our house was charged with.
ဒီကူလို့ဒဲကူမရှိချင်တာကိုခင်ဗျားတို့လည်းမြင်ခဲ့ကြပါတယ်။သူတို့ဘသူတွေလဲကျွန်တော်တို့ကဘလူလူလဲဆိုတာလည်းသိကြပါတယ်။အခုကျတော့ကိုယ်ရင်ကိုယ်ကောက်ရအောင်ရာဇဝတ်ပြုမှုနဲ့ကျွန်တော်တို့တရားစွဲခံရပါတယ
်။သူတို့ကိုအစိုးရရှင်တွေကတရားမဝင်လက်နဲ့ကန်ဆောင်မှုနဲ့တရားစွဲခဲ့ပါတယ်။ဒီဖြစ်ရပ်ကိုကံပြီးထရမ့်ရဲ့မဲဆက်စည်းရုံးရေးဖွဲ့ကလူမျိုးရေးတရားမျှတမှုကန့်ကွက်ပွဲတွေပြန့်ပွားလာနေတာဟာပြည်သူလူထုရဲ့လုံခြုံရေးအတွက်အန်ဒီရဲ့ပိုကြီးလာနေတယ်ဆိုပြီးအခိုင်အမာပြောဆိုနေကြတာဖြစ်ပါတယ်။ဒီသတင်းပတ်ထက်မှာပဲဝစ်ကွန်ဆန်ပြည်နယ်ကန်နိုရှာမြို့မှာလူပြူရာရှိတယောက်ကလူမဲမျိုးသားတယောက်ကိုသူ့ရဲ့ကလေးတွေရှိမှာပဲပြစ်ခတ်ခဲ့ပြီးတဲ့နောက်အကြမ်းဖက်ဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။စံတာပြသူတွေကမြို့လယ်ကဆိုင်တွေကိုလူရက်မိရှုခဲ့ကြပါတယ်ဗုဒ္ဓဦးနေစောပိုင်းမှာလူ3ယောက်တနက်ပြစ်ခံရပြီး2ယောက်ကတော့စိုးရင်ရတဲ့အခြေအနေမှာပါဒီမိုကရက်တစ်သမ္မတလောင်းဂျိုးဘိုင်ဒန်ကစနစ်တကျလူမျိုးရေးခွဲခြားမှုလို့ပြောရင်ရက်တပ်ဖွဲ့ပြုပြင်ပြောင်းလဲရေးတောင်းဆိုခဲ့ပါတယ်ဒါအပြင်အကြမ်းဖက်ကန့်ကွက်မှုတွေကိုလည်းလူသိရှင်းချရှုတ်ချခဲ့သလိုရဲဌာနအတွက်အသုံးစရိတ်လျှော့ချမယ်ဆိုတာကိုလည်းစန့်ကျင်ပါတယ်ဒါပေမဲ့ Republican Party ညီလာခံကိုယ်စားလှယ်တွေကတော့ Joe Biden နဲ့သူ့ပါတီဟာလူမျိုးရေးခွဲခြားမှုစတင်ပြီးအကြမ်းဖက်သူတွေဘက်ကိုလိုက်တယ် African American တွေရဲ့ထောက်ခံမှုရဖို့ရက်တပ်ဖွဲ့ဝင်တွေကိုစတင်တယ်လို့ပြောနေကြတာပါ Kimberly Guilfoyle က Trump ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအရာရှိပ
ါ Dismantle and destroy America's law enforcement.
သူကရဲတပ်ဖွဲ့ကိုဗတ်ချက်တွေရှော်မယ်တစားတစားနဲ့စနစ်တကျဖျက်သိမ်းမယ်နောက်တော့အမေရိကန်ရဲ့တရားဥပဒေစိုးမိုးရေးကိုဖျက်ဆီးပစ်ကြပါလိမ့်မယ်တကယ်လို့များရှင်တို့ဒုက္ခရောက်ပြီးတော့ရဲတပ်ဖွဲ့အကူအညီလွှင့်ရင်ဒီမိုကရက်တွေကိုအာမခိုကြပါနဲ့
ငြိမ်ဝှက်ပြပြရေးဆိုတာဟာ Republican Party အတွက်အောင်ပွဲရဆောင်ဖို့တစ်ခုပါ1968ခုနှစ်ကသမ္မတ Richard Nixon လည်းပဲလူမျိုးရေးခွဲခြားမှုနဲ့ BNN စန့်ကျင်ရေးပြဿနာတွေကြားမှာပြည်သူလူထုလုံခြုံရေးကိုအကာအကွယ်ပေးမယ်ဆိုတဲ့ခရီးနဲ့အနိုင်ရခဲ့ဘူးပါတယ်။နိုင်ငံရေးလှစ်လာသုံးသပ်သူ Lanin Erickson ကအခုလိုပြောပါတယ
်။ He's the incumbent.So if there's chaos going on right now,
အခုလက်ရှိဖြစ်နေတဲ့ဗျမ်းပဒအခြေအနေတွေလို့ဖြစ်လာပြီးဆိုရင်သူကဒါကိုအပြစ်ပြောဖို့ပဲတက်တယ်။တာဝန်ယူပြီးဖြေရှင်းပေးမဲ့လူစားတော့မဟုတ်ဘူး။
ဇွန်လတဲ့တုန်းကအင်ဂျူရောရှင်မှာငင်းငင်းချမ်းချမ်းစန္ဒပြနေတဲ့သူတွေကိုအထူးတပ်ဖွဲ့တွေကမျက်ရည်ယိုတန်ခွေနဲ့အင်အားသုံးပြီးရှင်းလင်းခဲ့တာကြောင့်လဲသမ္မတ Trump ကိုဝေဖန်နေကြတာပါဒါတွေမကစန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တို့ကြားထိတ်တိုက်တွေ့နေကြတဲ့တခြားမျိုးတွေကိုလည်းသမ္မတကအထူးတပ်ဖွဲ့တွေစေလွှတ်ခဲ့ပါသေးတယ်သမ္မတ Trump ဟာညီဝက်ပြည်ပြားရေးဆိုတာကိုပြန်ပြီးတော့ဖိပြောလာတာဟာစီးပွားရေးပိုင်းလှုပ်ဆောင်ချက်တွေပြည်မှုဆိုင်ရာတရားစီရင်ရေးပြုပြင်ပြောင်းလဲမှုလုပ်ရက်တွေကိုထောက်ပြပြီးအာဖရိကန်အမေရိကန်တွေရဲ့မဲကိုရဖို့ကြိုးစားချက်တွေပေါ်ဖုံးလွှမ်းနေတယ်လို့နိုင်ငံရေးသိပ္ပံပါမောက်ခ Matt Grossman ကပြောပါတယ်
It really is a big switch here to now go back to your traditional
ဒါကရာဇဝတ်ကြောင်းလို့ရတဲ့ပေါ်အစင်လာအပြင်ဒီနေ့မှဂိုင်တွေတဲ့ဘက်ကိုအကြီးအကျယ်ပြန်ပြောင်းသွားတာဖြစ်ပြီးထောင်ထဲထည့်မယ်ဆိုတဲ့သဘောထားမျိုးပါပဲ
။ငြိမ်ဝှက်ပြပြရေးကိုသမ္မတ Trump ကဖိပြောလာနေတာဟာကိုရိုနာဗိုင်းရပ်စ်ကရောဂါဘေးအပေါ်သူ့အစိုးရရဲ့ဂိုင်တွေဖြစ်ရှိမှုမအောင်မြင်တာကနေအာရုံလွှဲဖို့ကြိုးစားတာလို့ဒီမိုကရက်တွေကပြောကြပါတယ်။ဒါပေမဲ့သူ့ကိုထောက်ခံတဲ့သူတွေကတော့ဒါဟာနိုင်ငံတွင်းလူမျိုးရေးဆိုင်ရာမတည်ငြိမ်မှုတွေအပေါ်လူထုရဲ့စိုးရိမ်မှုပိုကြီးထွားလာနေတာကိုထင်ဟပ်တာဖြစ်တယ်လို့တုံ့ပြန်ကြပါတယ်။ကျွန်မခွာညိုပါရှင်။
ဒါကြောင့်ဒုစရပြီးတပမီဒီယာတွေမှာရေးသားနေတဲ့မြန်မာနိုင်ငံအကြောင်းသုံးသပ်ချက်တချို့ကိုမူရင်းအပေါ်မူရင်းအုံလုံးတိုင်းသူနှုတ်ဖော်ပြလို့ရတယ်။ကျွန်တော်ကြော်စမ်းတာပါ။စိတ်ကောင်းထိပ်ပြီးခွေးသားရောင်ခြင်းဆိုတဲ့ကောင်းစဉ်နဲ့ David Scott Media ဆင်ကြီးတဲ့ဆောင်းပါးကို asiatimes.com မှာဖတ်ရပါတယ်။အကြိမ်ကြီးပြီးဆုံးသွားတဲ့ UPC ရင်းဉာဏ်ရေးဆွေးနွေးပွဲဟာ NLD ကိုရွေးကောက်ပွဲမှာထောက်ခံမှုရရှိစေဖို့ရည်ရွယ်တာဖြစ်တယ်လို့ဆိုပါတယ်။အနာဂတ်အစိုးရဖွဲ့စည်းရေးအတွက်ဖြစ်နိုင်ခြေအခြေအနေဆိုတဲ့ချက်20ခုသဘောတူခဲ့ကြတယ်ဆိုပေမဲ့တိုင်းဒလနဲ့ကိုင်းအဖွဲ့အစည်းတွေတဲကငင်းငိုင်းသမတူဦးကတော့သူတို့ဟာပြက်နေတဲ့ဆယံတရားရဲ့အင်ဂျင်နီယာတွေသာဖြစ်တယ်လို့ပြောကြောင်းဖော်ပြပါတယ်ဒီငင်းငိုင်းဆွေးနွေးပွဲဟာလုတ်ပီးသားကိုရလက်သစ်တွေပေါ်ထွက်လာလိမ့်မလားဆိုပြီးထပ်ကတည်းကလည်းပြုလုပ်နေတဲ့ရည်စရာကိစ္စသာဖြစ်ပါတယ်ငင်းငိုင်းဖြစ်စဉ်ဟာကိုရိုနာဗိုင်းရပ်စ်ပိုကူးစက်ခံရသူတွေလိုပဲစာကလေးကမရက်မဆောင်သာဖြစ်ကိုဖြစ်လာမဲ့အခြေအနေတွေအများကြီးရှိခဲ့တာပါတဲ့အဲ့ဒီထဲမှာဘာတွေပါလဲဆိုတော့ Sitayakaumamu, Enaria Mayudamu, Taina Lenakai, Pari, Tinji, Menino, Messiomu, behind Binea Sipua chain in it, Namanga Lucinia, Patamurule Pavanello Pogiavale. Pujumuji Mionaya, Nina Sugab Jovi, the Chinamawa, Taina, Lenakai, Pere Bonzo, Sitai Nivare. Nina is when you were in Matsubio and Mingondriha. Taina Lenakai, Pere, who upset in Tara, Regi, where Tipadre. သူကသူတစ်ဖက်သားအပြည့်အစည်ကိုကြီးညာတဲ့တူးချဲတဲ့ဒါပေမဲ့အဲ့ဒီထဲမှာဆင်းရှင်အမြင့်ဆုံးဖြစ်နေတဲ့ရခိုင်ပြည်နယ်မပါဘူးလို့လည်းထောက်ပြပါရယ်။တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းရဲ့အနေနဲ့စစ်ကောင်းချီပြီးခွေးသားမယောင်ရနဲ့လို့ပြောပြီးတမရော်ကတော့အပြည့်အစည်တဲ့ဒေသတွေမှာလည်းလူခွင့်ရေးချိုးဖောက်မှုတွေကိုဆက်လက်ကျူးလွန်နေတယ်လို့ဆိုပါရယ်။ပန်ပိုးထောက်ပံ့ငွေအများအများနဲ ပြန်လဲသိညာရေးကိုဥတီကြတဲ့ရွေးကောက်ပွဲမှာသူတို့ကိုထောက်ခံစီခြင်းတဲ့သဘောဆက်ရောက်စီတဲ့သစ္စာရှိကြဖို့အလုပ်ကြိုးစားလုပ်ကြရဖို့ဆိုတာမျိုးတွေဖြစ်နေတယ်လို့လည်းသူကရေးပါတယ်။အဲ့နာပစ္စည်းတို့ခေါ်တဲ့ပြန်လဲသိညာရေးနိုင်ငံရေးအဖွဲ့ဆိုတာကလည်းနိုင်ငံတော်အတိုင်းအမြန်ကယုံကမောက်မာတဲ့ဗမာလူသားရေးဝါဒီတွေရဲ့ညွန်ကြားမှုအောက်မှာဗမာထိရရောက်မလုပ်နိုင်ဘူးလို့ရေးထား ို့ခေါ်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့မတက်ရောက်တာ GIO ကချင်းလက်နက်ကိုင်အဖွဲ့နဲ့အဆင်မပြေတာရခိုင်မှာတိုက်ပွဲတွေကြောင့်လူတွေဆေဆုံးဒုက္ခရရတာတွေဒါအပြင်ရင်းညာမွတ်စလင်တွေထွက်ပြေးခဲ့ရတဲ့သုံးနှစ်ပြည့်တဲ့အချိန်စတာတွေအလုံးကိုခြုံပြလိုက်မယ်ဆိုရင်ဒေါအောင်ဆန်းစုကြည်အနေနဲ့ဒီအချိန်မှာမြမညီညာရေးကိုဖော်ဆောင်နိုင်မယ်လို့အကောင်းဉာဏ်ခံရဖွယ်အင်မတန်နဲ့နေတယ်လို့လည်းသူကထောက်ပြပါတယ်။စိတ်ပြည့်စရာကောင်းတဲ့အနောက်နိုင်ငံညီညာရေးသမားတွေကလည်းပြည်ပြရာရောက်မလို့ဆောင်နိုင်ကြဘူးလို့သူကဆိုပါတယ်။တရားစတာတွေမတရားထွက်ယူတဲ့အတွက်ကြောင့်သဘာဝပတ်ဝန်းကျင်ပြုံးပြရတာ၊မူကြီးစီဝါတွေထုတ်လုပ်နေတာ၊သဘာဝပြောင်းနေတဲ့အကြောင်းလူတွေဥအိမ်ရွှေ့ပြောင်းရတာ၊စားရပြဿနာတွေအပြင်နုနယ်ရိုင်နေတဲ့မြန်မာနိုင်ငံရဲ့စီးပွားရေးစတာတွေကိုလည်းပဲအနောက်နိုင်ငံတွေကဖြည်းဖြည်းတော့ဘာမှလုပ်နိုင်တာမတွေ့ရဘူးလို့သူကပြောပါတယ်။မြန်မာနိုင်ငံဒီမိုကရေစီပေါင်းရေးအတွက်အထောက်အကူပေးတယ်ဆိုတော့အခြေအနေတွေအလုံးဟာတပတ်ပံရဲ့ဗဏ္ဍာရေးပေခုံပေါ်မှာပြည်နိုင်ငံရဲ့တရားစီရင်ရေးတဲ့အရင်းရှင်တူနဲ့ထုနိုင်ခြင်းခံရတယ်။ဆိုတော့ဒီအနောက်တိုင်းရဲ့အကူအညီပေးရလူတွေကဟောသူတို့လုပ်နေတာဟုတ်မှဟုတ်ရလား။သူတို့မဟုတ်သူတို့လည်းပဲထိတ်ကောင်းချိတ်ပြီးတော့ခွေးသားများရောက်နေသလားဆိုတာကိုပြန်လည်သုံးသပ်တင်တယ်လို့ရေးသားထားပါခင်ဗျာ။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရမှာ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အခုတော့ဥုံခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်2015မှာလက်မှတ်ထိုးတဲ့တနိုင်ငံလုံးအပြည့်ရဲ့စာချုပ် NCA မှာဂျာကာလာအတွင်ဆောင်ရွက်ရမယ့်အစီအစဉ်တွေကိုဖော်ပြထားပါတယ်ဒီကလာအတွင်းအပြည့်ရဲ့ဒေသမှာကိုဝံအုပ်ချုပ်ရေးခိုင်မာလာရင်ငြိမ်းချမ်းရေးအလားအလာကောင်းနိုင်ကြောင်းဥအောင်ခင်ကသုံးသပ်ရေးသားထားပြီးကျွန်တော်ညဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
အပြည့်အခက်ရပ်ဆဲထားပြီးငြိမ်းချမ်းရေးရဖို့ဆွံ့တွေးနေစဉ်ကာလကိုဂျာကာလာလို့အပြည့်ရစာချုပ်မှာပေါ်ပြထားပါတယ်ဒီဂျာကာလာမှာအပြည့်ရနယ်မြေတွေခွင့်ပြုတုတ်တက်လာမယ်လုံကျုံလာမယ်ဆိုရင်ကျင်းကျန်ရေးရဖို့အလားအလာကောင်းလာမယ်လို့ဆိုပါတယ်။ဒါကြောင့်ဂျာကာတာအတွင်ဆောင်ရွက်ရမယ့်အစီအစဉ်တွေကို2015အောက်တိုဘာမှာလက်မှတ်ထိုးတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆိုင်သဘောတူစာချုပ်မှာဖော်ပြပါတယ်။စာချုပ်ရဲ့အခန်း6တစ်ခုလုံးဟာဂျာကာတာအတွင်နှစ်ဖက်ညီနိုင်ပြီးဆောင်ရွက်ရမယ့်ကိစ္စတွေကိုဖော်ပြပါတယ်။ဂျာကာတာအစီအစဉ်နဲ့ပတ်သက်ပြီး X-ray ဆောက်ပါဝင်တဲ့ဟုတ်တယ်ဒီရှင်းဦးအဖွဲ့ကလွန်ခဲ့တဲ့နှစ်ကစာရန်ထုတ်ဝေထားပါတယ်။မွန်ပြည်နယ်၊ကရင်နယ်၊ရှမ်းပြည်နယ်၊ တိုင်းနဲ့ရန်ကုန်တိုင်းနေပြည်တော်ဆတဲ့နေရာတွေမှာသက်ဆိုင်သူ900နီးပါးကိုတွဲဆုံဆွေးနွေးမေးမြန်းတဲ့အပေါ်အခြေခံထားတဲ့စာရမ်းပါပဲ။အနောက်တိုင်းဆယ်နိုင်ငံနဲ့ဂျပန်ကအလူရှင်အဖွဲ့အစည်းတွေတည်ထောင်ထားတဲ့ဥတွဲငင်းရရင်ရန်ပုံငွေ Joint Peace Fund ရဲ့အကူအညီနဲ့သုတေသနလုပ်တာဖြစ်ပါတယ်။မြန်မာရေးဆွေးနွေးပွဲအောင်မြင်မှုအတွက်ဒီမိုကရေစီဆယ်နိုင်ငံနဲ့ဂျပန်က2016မှာဥတွဲရန်ပုံငွေမတည်ပါတယ်
။အပြည့်အဝဒေသကပြည်သူလူထုရဲ့ကျန်းမာရေးပညာရေးနဲ့လူမှုစီးပွားရေးမှာဖွံ့ဖြိုးလာအောင်လုပ်ဖို့နှစ်ဦးနှစ်ဖက်သဘောတူကြပါတယ်။သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတိုင်းသားစာပေယဉ်ကျေးမှုထိန်းသိမ်းမြင့်တင်ရေးဒေသဆိုင်ရာတည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးငွေရစေဝါတက်ဖြတ်ရေးပြည်တွင်းပြည်ပအလှူရှင်အဖွဲ့အစည်းတွေရဲ့အကူအညီရရှိရေးပြည်သူကိုအကျိုးသက်ရောက်တဲ့စီမံကိန်းတွေမှာဒေသခံလူထုနဲ့သက်ဆိုင်ရာတိုင်းရင်းသားလက်နက်ကိုင်တွေနဲ့ညှိနှိုင်းဆောင်ရွက်ရေးစတာတွေကိုအပြည့်အစားကျုံးမှာသဘောတူထားပါတယ်။ဒါပေမဲ့လက်တွေ့အခြေအနေမှာတော့ဓာတ်ကာလအစီအစဉ်ကိုသက်ဆိုင်သူတွေကအမျိုးမျိုးအသေးပဲဖွင့်ဆိုနေကြတာတွေ့ရပါတယ်။ရွေချက်ပုံမှာလိုက်ပြီးကွဲပြားသွားကြပုံရပါတယ်
။တိုင်းရင်းသားလက်နက်ကိုင်တွေရဲ့အုပ်ချုပ်ရေးနဲ့ဝန်ဆောင်မှုလုပ်ငန်းတွေကောင်းမွန်လာအောင်ဓာတ်ကာလအစီအစဉ်ကိုအကောင့်ထည့်ဖို့သဘောတူကြတာဖြစ်ပါတယ်။ဒါပေမဲ့တပ်မတော်ချုပ်ကင်တဲ့နေရာတွေဟာဂျာကာလာအစီအစဉ်အကောင့်ထဲပေါ်ဖို့အခက်အခဲရှိနေပါတယ်။အစိုးရနဲ့တပ်မတော်ပင်ဆိုင်မှုရှိပြီးနိုင်ငံရေးစည်းရေးအာဏာရောထွေးတဲ့နေရာတွေမှာတော့ဂျာကာလာအစီအစဉ်ကိုအကောင့်ထဲပေါ်နိုင်တယ်လို့ SK South ဦးဆောင်တဲ့ရှင်ဦးအဖွဲ့ကဆိုပါတယ်။အပြည့်ရစာချုပ်လက်မှတ်ထိုးတဲ့တိုင်းရင်းသားတပ်ဖွဲ့နဲ့နိုင်ငံရေးအုပ်ချုပ်ရေးတာဝန်ကိုအသိအမှတ်ပြုထားတဲ့ဂျာကာလာအစီအစဉ်ကိုထောက်ခံအားပေးဖို့ရှင်ဦးအဖွဲ့ကတင်ပြထားပါတယ်
။ RCSS ရှမ်းအဖွဲ့ KNU ကရင်နဲ့မွန်ပြည်သက်ပါတီတွေဟာသူတို့နေမြေမှာအစိုးရတပွဲလှုပ်ဆောင်နိုင်ကြပါတယ်။သူတို့ထင်းချုပ်တဲ့နေမြေမှာတိုင်းသားဘာသာတင် जा ပြီးတဲ့စာတင်ကျောင်း 2000 ကျော်ရှိပါတယ်။ကျမရေးတရားရှင်ရေးစတဲ့ဝန်ဆောင်မှုလုပ်ငန်းတွေလည်းလုပ်ပေးပါတယ်။အပြည့်ရဲ့ NCA စာချုပ်လက်မှတ်မထိုးရသေးတဲ့ကချင်နဲ့ရှမ်းပြည်မြောက်ပိုင်းမှာလည်းတိုင်းရင်းသားတပ်ဖွဲ့တွေဟာအလားတူဝန်ဆောင်မှုတွေလုပ်နေပါတယ်။လက်နက်ကင်ပြိပကကြောင့်အိုးမဲအိမ်မဲဖြစ်သွားတဲ့ဒေသခံဒုက္ခသည်တွေကိုလည်းတိုင်းသားတပ်ဖွဲ့တွေကတတ်နိုင်သလောက်ကြီးစုစောင့်ရှောက်တယ်လို့ရှင်ဦးအဖွဲ့ရဲ့စာရမ်းမှာဖော်ပြပါတယ်။ဒါကြောင့်ရှိပြီးသားတိုင်းသားတပ်ဖွဲ့နဲ့ရဲသားအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်တာဟာအကောင်းဆုံးနည်းလမ်းဖြစ်တယ်လို့အစိုးရကကြံပေးထားပါတယ်။ဒါပေမဲ့ဂျာကာလာအစီအစဉ်ကိုအစိုးရကစိတ်ဝင်စားမှုနည်းနေပါတယ်
။ဂျာကာလာအစီအစဉ်ကိုအကောင့်ထဲဖော်တာဟာဒေသဆိုင်ရာကိုယ်ပိုင်အုပ်ချုပ်ခွင့်ကိုလက်တွေ့ကျင့်သုံးတယ်လို့ဖြစ်နေတာမို့ဖက်ဒရယ်စနစ်ကိုအောက်ခြေကစပြီးတိဆောက်တယ်လို့ဖြစ်နေတယ်လို့ဆိုပါတယ်။တိုင်းရင်းသားတပ်ဖွဲ့တွေနဲ့အကျိုးတူအရသာအဖွဲ့အစည်းတွေရဲ့အုပ်ချုပ်ရေးဝန်ဆောင်လုပ်ငန်းတွေဟာဖက်ဒရယ်စနစ်တည်ထောင်ရမှာအရေးပါတဲ့အုပ်ချုပ်တွေဖြစ်ပါတယ်။နိုင်ငံရေးဆွေးနွေးပွဲတိုးတက်မှုမရှိရင်လည်းဂျာကာလာအစီအစဉ်ကိုအကောင့်ထဲပေါ်နိုင်ပါတယ်။ပုံစံတစ်ခုလေးကိုနေရာတကာမှာသုံးတဲ့အစီအစဉ်မဟုတ်ပါဘူး။တိုင်းရင်းသားတပ်ဖွဲ့တွေရဲ့အုပ်ချုပ်ရေးစနစ်နဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုအသိအမှတ်ပြုတာဟာယုံကြည်မှုတိဆောက်ရေးကိုအားပေးရာရောက်ပါတယ်။အစိုးရနဲ့တပ်ပတော်မှနိုင်ငံရေးစိတ်ဓာတ်ပြင်းထန်ကြောင်းပြသရာလည်းရောက်ပါတယ်။ဂျာကာလာအစီအစဉ်တို့အကောင့်ထဲပေါ်ရင်ပေါ်နိုင်သလိုအပြန်အလှန်ယုံကြည်မှုနဲ့ခိုင်မာလာမှာဖြစ်လို့ငြင်းရရင်ဖြစ်စဉ်အတွက်အလွန်အလားအလာကောင်းကြောင်းသူတည်ပြီးရှိဦးရဲ့စာရန်မှာပေါ်ပြထားပါတယ်ခင်ဗျာ။
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာကွယ်ရေးပြန်အားဖြည့်ရေးအကြောင်းကိုတင်ပြထားပါတယ်။ပြီးခဲ့တဲ့ဆယ်ကျော်တွင်စစ်တွေမြို့မှာကိုဗစ်ကူးစက်မှုနှုန်းရုတ်တရက်ထောင်တက်လာကအခြားမြို့တိုင်းနယ်ပြည်နယ်တချို့ကိုပါစပြန့်စေခဲ့ပြီးကာကွယ်ရေးပြန်အားဖြည့်ဖို့အရေးကြီးနေပါပြီ။ဒါကြောင့်အခုလိုကာကွယ်ရေးပြန်အားဖြည့်တင်ပါလဲ။ဘလို့ဝင်နေရာတွေမှာအထက်ကာကွယ်တင်ပါလဲ။ဒီအကြောင်းရန်ကုန်စစ်ဟုတ်ကြီးအရေးပေါ်ဌာနရဲ့ဗမောက္ခဌာနမှဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးထားပါတယ
်။ Okay, ဒီမော်တူကူဆရာဝန်ကြီးဗမာခဒေါက်တာမမောဦးညာကျွန်တော်တို့မြန်မာနိုင်ငံမှာအထူးသဖြင့်ဒီရခိုင်ပြည်နယ်စစ်တွေမှာပေါ့နော်ဒီကိုဗစ်ဖြစ်ကြုံကအရင်နဲ့မတူဘဲနဲ့တော်တော်ကိုပဲများများဆန်းဆန်းများများသာသာဖြစ်လာတယ်ပေါ့ဆရာရေနော်ဖြစ်တဲ့လို့ကထောင်တက်မဲ့နေထားမျိုးရောက်နေပါတယ်ဆရာအဲ့တော့အဲ့ဒီအချိန်တွေမှာပြည်သူလူထုအနေနဲ့အဓိကဘာတွေသိသိလုပ်တင်တာကိုစပြီးတော့ရှင်းပြပေးပါလား
ကျွန်တော်တို့ရှိမှာကိုဗစ်ဆက်ဖြစ်ခဲ့တဲ့မတ်လအနေစပြီးတော့မေလနောက်ပိုင်းလောက်မှာပြန်ကျသွားတယ်လို့ကျွန်တော်တို့ထင်ခဲ့ရပေမယ့်မကြသေးခင်ဩဂတ်လထဲမှာပဲဒီကိုင်းဒီနေ့စစ်တွေမြို့မှာပြန်ပြီးတော့ကိုဗစ်လူနာတွေက ဆာတွေ့ရနေစပြီးတော့အခုလောလောဆယ်တခုံတို့သူကတက်နေတာကိုတွေ့ရတယ်။မနေ့ကမနေ့ဘုရဘူးနေ့စီရင်ရဆိုရင်တော့တနေ့တည်းနဲ့85%ကစံကြီးအမြင့်ဆုံးလို့ဖြစ်နေတော့နောက်ပိုင်းလည်းပဲရခိုင်ပြည်နယ်ဘက်မှာပို့ပြီးတော့တက်တက်လာနိုင်နေဆိုတဲ့အခြေအနေတွေတွေ့နေတယ်။ဒါနဲ့ပို့ပြီးဆိုရင်ကတော့ဒီရခိုင်ပြည်နယ်ဘက်ကရှိနေတဲ့ဟာကိုကျွန်တော်တို့ကကွန်တိန်းကိုရခိုင်ပြည်နယ်ထဲမှာပဲ
တ်ရောဆုံးရမယ်အနေထားရှိသေးလားဆရာ
ဒီရေကိုင်းမြင်းနယ်မှာတခုတည်းမှာပဲဖြစ်နေတယ်လို့ထင်ရပေမဲ့ဒီနေ့ကထွက်လာတဲ့အဖြေတွေအရတောင်ကြီးကဒူနာတယောက်ပါပါနေဆိုတော့လည်းတွားတွေ့ရဒီမှာကိုဗစ် positive case အနေနဲ့ကျွန်တော်ရန်ကုန်စီးဦးညီမှာစပြီးတော့တွေ့သွားတယ်ဆိုပြီးအဲ့အာကိုပြန်ကြည့်တဲ့အခါမှာတောင်ကြီးကပဲရန်ကုန်ပါလာကရန်ကုန်မှာနေတော့အချိန်မှာပဲကုသလာဒီလိုမျိုးမသိရတဲ့အခါမှာအခုဆိုရင်တနိုင်ငံလုံးမှာတိုင်းနဲ့ပြည်နယ်ဒီမှာရှိနေတယ်ကျွန်တော်တို့မသိသေးတာမျိုးရှိနေတဲ့အတွက်ကြောင့်အချိန်မရွေးကျန်တဲ့တိုင်းနဲ့ပြည်နယ်တွေမှာလည်းဘွားကနေဒီလိုထောင်တက်လာနေတဲ့အခြေအနေတွေရှိတယ်လို့ကျွန်တော်တို့ကမှန်းသပ်လို့ရတယ်
ဟုတ်ကဲ့ဆရာအဲ့တော့ကိုဗစ်ပြန်ကောင်းဆောင်လာတဲ့သဘောပေါ့ဆရာနော်အဲ့တော့ကာကွယ်ရေးတွေကဘယ်လိုပြန်လုပ်တယ်လဲဆရာ
ဒီကိုဗစ်ရဲ့ကာကွယ်ရေးနည်းလမ်းတွေဆိုတော့ကျွန်တော်တို့ပြည်သူပြည်သားအားလုံးမှာမတ်လတည်းကနေစပြီးတော့အတွေ့အကြုံရှိပြီးသားပါအဲ့တော့ကတော့ကြောက်နေတဲ့အတွက်ကြောင့်အရင်နိုင်လာကြတယ်အခုလိုမျိုးတခုံတို့တိုးတက်လာတဲ့အခြေအနေကိုမရောက်ခဲ့ဘူးအခုအဲ့ဒီလိုမျိုးလိုက်နာမှုအားနည်းတဲ့အတွက်ကြောင့်ပါလေကိုဗစ်ကာကွယ်ရေးလုပ်ငန်းစဉ်တွေရဲ့ထိခိုက်နိုင်စွာနည်းလို့သာဒီရခိုင်ပြည်နယ်မှာဒီလိုတက်နေတဲ့အခြေအနေမျိုးအဲ့တော့ကျွန်တော်တို့ဒီရန်ကုန်မှာ March April မေတုန်းကဖြစ်နေတဲ့အခြေအနေမျိုးလိုက်နာခဲ့ကြလို့တပြေးတပြေးနဲ့ပြန်ကျသွားတဲ့အခြေအနေမျိုးထိန်းထားနိုင်ဖို့ဆိုရင်ကိုဗစ်ကာကွယ်ရေးနဲ့ပတ်သက်လို့လိုက်နာမယ့်ကိစ္စတွေကိုအခုအချိန်မှာပြန်ပြီးတော့အဲ့ဒီအခြေအနေလောက်တော့ပြန်ပြီးတော့ကာကွယ်ထားတဲ့နေအခုဖြစ်တဲ့အခြေအနေဟာတိုင်းပြည်ထဲမှာပဲပြန့်နေတဲ့ local spread လို့အခြေအနေမျိုးပို့ပြီးတော့ကြောက်ဖို့ကောင်းပါလိမ့်။တခြားတိုင်းပြည်ကနေပြီးတော့ပြန်လာတဲ့ဤတော်ပြန်နေရဲ့အခြေအနေမှာ covid positive case ဖြစ်တာကသိပ်ပြဿနာမရှိဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်နိုင်ငံ policy နဲ့ quarantine ကိုထားတယ်၊ swab ကိုယူတယ်၊စစ်ဆေးတယ်၊တွေ့ရင်တခါတည်းတက်ဆိုင်တဲ့ဆေးရုံမှာခွဲကြပြီးတော့ထားတယ်။ဒီစနစ်တွေကမှန်ကန်တဲ့အတွက်လည်းပဲတခြားနိုင်ငံတွေကနေပြန်လာတဲ့လူတွေမှာဖြစ်တဲ့ကိစ္စအထက်ကျွန်တော်တို့ဒီ local မှာဖြစ်နေတဲ့ကိစ္စပို့ပြီးတော့ရန်ရေးကြည့်နေတာကိုတွေ့ရတော့ဒီကိုယ့်ရဲ့ဒီတွင်းမှာပြန့်နှံ့ကူးစက်မှုဆိုတဲ့ကိစ္စအတွက်ကနောက်ဆုံးကျတော့ပြည်သူအပြင်အဓိကဆိုတဲ့ကိစ္စကျွန်တော်ပြည်သူလူထုတွေလိုက်နာပေးမှရန်ကုန်တို့လိုမန္တလေးတို့လိုတောင်ကြီးတို့လိုဒီလိုလူကြီးထူထပ်တဲ့မြို့ကြီးတွေမှာစကိုင်းပြည်စစ်တွေလိုမျိုးထောင်ပြီးတော့ကိုဗစ်လူနာတွေအများကြီးပြန်လဲမတိုးပွားလာမှာဖြစ်
တယ်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာနော်အခုကပိုးရတဲ့ဒီကူးစက်တာကအရေးဆက်တော့မြန်နေတဲ့သဘော
ဟုတ်ကဲ့ပိုးရဲ့ကူးစက်မှုကမြန်နေဆိုတဲ့အတွက်ကြောင့်လူစုလူဝေးနဲ့ social distancing နဲ့ဒီလိုကိစ္စမျိုးဆိုရင်ပြန်ပြီးတော့ငကူဝတ်တဲ့တော့ပို့ပြီးတော့တင်းကျပ်တင်တာခုအချိန်မှာဒီ covid ကကိုယ့်ပတ်ဝန်းကျင်မှာရှိနေတယ်လို့သဘောထားပြီးတော့ငကူအတိုင်း match table တော့လို့ဤကိုမိမိ view ဆက်ပြီးတော့နေပေးမှအဲ့တော့ covid ကာကွယ်နည်းတွေဖြစ်တဲ့လက်ဆေးမယ်နှာခေါင်းကြီးတက်မယ် social distancing လုပ်မယ်အိမ်မှာပဲနေမယ်တက်နေသမျှအပြင်မထွက်ဘူးဒီအရင်နဲ့ပတ်သက်လို့ဒူးဒူးကတီးပြီးသားလို့ကျွန်တော်ထင်ပါတယ်ပြီးရတာနဲ့ပေါ်ဒီကိစ္စမတွေ့သေးတဲ့အတွက်ကြောင့်ပေါ်နေကြတာဖြစ်တယ်ဘုရုတလည်းဘာတွေလုံးကြပါလို့ပြန်ပြောတာတဲ့ဆိုင်အရင်တော့ကလုံဖူးခဲ့တဲ့အတိုင်းပြန်ပြီးတော့နေပေးကြဖို့တိုက်တွန်းလိုပါဟု
တ်ကဲ့ဆရာအဲ့တော့ဒီနေရာမှာဆရာတို့ဘက်ကတော့လူလာတွေကိုထိပြခဲ့တဲ့လူတွေပေါ့နော် contact tracing လုပ်တဲ့အခါမှာရောပြည်သူတွေရဲ့ပူးပေါင်းဆိုင်မှုနေတာဆရာပါအကြံပေးခြင်းနေတယ
်တကယ်တော့ positive case တစ်ခုတွေ့ပြီဆိုရင်ကုဆတ်မှုကိုနောက်ထပ်မပြန်ပွားအောင်လို့ဒီလူနဲ့ထိပြခဲ့တဲ့လူတွေကိုထပ်မံပြီးတော့ swab ယူတယ်စစ်ဆေးတယ်ဒီအမျိုးတွေလုပ်တဲ့အခါမှာပြည်သူလူထုနဲ့ပူးပေါင်းပါဝင်တင်တာကရောလူနာအနေနဲ့ကိုဥပပါဝင်တင်တာကကိုနောက်တစ်ခုကကျတော့ဟိုတခါတလေကျတော့ကိုကြောင့်တခြားလူတွေလည်းအစ်စ်ခံတခြားလူတွေကလည်းကွာရန်တင်းသွားရင်သွားရမယ်ဆေးစစ်ခံရမယ်အဲဒီလိုအခြေအနေမျိုးတွေရှိတဲ့အခါကျတော့ဒီ contact tracing မှန်မှန်ကန်ကန်ရဖို့ကလည်းပြည်သူလူထုရဲ့တာဝန်ဖြစ်တယ်ဘာကြောင့်လဲဆိုတော့လူနဲ့တွေ့ခဲ့ရင်တွေ့ခဲ့တယ်ဘယ်လိုသွားရင်သွားခဲ့တယ်သွားခဲ့တဲ့နေရာကလည်းပဲဟုတ်တယ်သူလာခဲ့တယ်ဆံမျိုးတွေကိုမှန်မှန်ကန်ကန်ဖြေပေးနိုင်ရင် contact tracing ကောင်းရင်ကူးစက်မှုလုံးကိုထိန်းချုပ်နိုင်တဲ့အခြေအနေပါတော့contact ဖြစ်ခဲ့တဲ့ထိတွေ့ခဲ့တဲ့လူတွေအကုန်လုံးကိုပြန်လည်ထိန်းချုပ်လိုက်ရရဖြစ်တဲ့အတွက်ကြောင့်အဲ့ဒီအရာကအရေးအကြီးဆုံးနဲ့မှာပါတယ်လို့လက်ကျွန်တော်ထင်တယ်။ဒါကြောင့်မလို့ဒီသတင်းချက်လက်နဲ့ပတ်သက်လို့စုံငန်းစီစီရဲ့အခါမှာလည်းပဲအမှန်တိုင်းပြောစီခြင်းပါတယ်။ဒါမှကိုကြောင့်နောက်ထပ်လူများထပ်ပြီးတော့ကူးစက်စီမဲ့အခြေအနေမျိုးရောက်မှာ
ဟုတ်ကဲ့ဆရာ။နောက်တစ်ခုကတော့အခုဒီစစ်တွေမှာအထူးသဖြင့်ဒီကူးစက်မှုအများဆုံးဖြစ်နေတယ်လို့ကျွန်မဝန်ကြီးဌာနကသုံးသပ်ထားတာကတော့အများပြည်ကသွားကြတဲ့ဆေးတွေပေါ့ဆရာနော်။အဲ့ဒီတော့ဆရာဘယ်လိုအကြံပေးချင်လဲ
။ကျွန်မနဲ့အလောက်ဝန်ကြီးဌာနကကြီးညာချက်တွေထဲမှာပါပြီးသားပါ။ဈေးကိုသွားမယ်ဆိုရင်ကျန်းမာနေတဲ့လူပါသွားပါ။ ဟုတ်တော့ကိုဗစ်ကတကယ်လို့ကိုရှိမှာတခြားယောဂတွေရှိနေတဲ့လူမျိုးစုရဲ့အန္တရာယ်ရှိတဲ့အတွက်ကြောင့်ကျန်းမာရေးငယ်ရွယ်တဲ့သူတွေဒါဈေးသွားပါဈေးသွားတဲ့အခါမှာတတ်နိုင်သလောက်အိမ်သားတဦးသာလျှင်အခြေအနေအတွက်နေပြီးတော့သွားပါဈေးသွားတဲ့အခါမှာကမချက်တွေဖြစ်တဲ့ Max တို့ဒီလက်အိတ်တို့အရှေ့ကနေပြီးတော့မျက်နှာအုပ်တို့ဒီလိုမျိုးဟာမျိုးတွေနဲ့စဉ်စဉ်တခြားဝစ်ဆင်ပြီးတော့မှသွားပါဈေးဘက်ကအနေနဲ့လည်းတကယ်တော့ပြန်တင်းချုပ်တင်တာဒါလည်းအခုလောလောဆယ်လုပ်နေပါတယ်ဒီလိုစနစ်တကျနဲ့လူစုလူဝေးမဖြစ်စေအောင်ဝင်နာထွက်တာအနေသွားတာလာတာတက်ဆက်ငွေရှင်းတာစဒီလိုအခြေအနေမျိုးတွေကိုစနစ်တကျလုပ်ပေးဖို့တော့လိုတာပေါ့လေဒါတွေလည်းအခုလောလောဆယ်လုပ်နေတယ်ဘူးလို့ပဲအခုဈေးတွေကျွန်တော်ကတော့မကပါဘူးတခြားသောလူစုလူဝေးဖြစ်နိုင်တဲ့သောက်တော့ခရအစဒီလိုအခြေအနေမျိုးတွေမှာ social distance ကိုဒီလိုကလိုပဲပြန်လည်ကျင့်သုံးပေးကြဖို့လိုမယ်စစ်တမအခုအများကြီးခုလိုမျိုးထောက်တက်နေရဆိုပေမဲ့စီနီစီကဲနေကိုတိုင်းနာပေးမယ်ဆိုရင်အမကြခင်ပြန်ပြီးတော့ကြာသွားနိုင်ပါလိမ့်မယ်အဲ့ဒါမနိုင်နာဘူးဆိုရင်ပို့ပြီးတော့များလာနိုင်တဲ့အတွက်ကြောင့်နိုင်နာပေးကြဖို့လည်းကျွန်တော်တိုက်တွန်းလို့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
အပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတော်ဟန်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဒီပါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာရေကတော့ရှမ်းပြည်တပ်မတော် RCSS SSA ခေါင်းဆောင်ဗိုလ်ချုပ်ကြီးရွှေစက်ပြည်အောင်စွန့်ငင်းကြရေးညီလာခံသွားတက်ရောက်နေစဉ်ထိုင်းနိုင်ငံနယ်စပ်တချီလေးမြို့နယ်အတွင်းရှိတက်စခန်းတစ်ခုစုပ်ပေးဖို့အစိုးရတပ်မတော်ကညွှန်ကြားလို့စစ်ရေးတင်းမာမှုတွေရှိနေပါတယ်စစ်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာအခုရက်ပိုင်းအတွင်းကိုဗစ် -19 ကူးစက်မှုကလည်းတဟုန်ထိုးတိုးမြင့်လာနေပြီးတော့မြို့နယ်တချို့ကိုအိမ်အပြင်မထွက်ဖို့အစိုးရကညွှန်ကြားထားပါတယ
်ကျမကနန်းခွန်ပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်တပ်မတော် RCSS SSA ခေါင်းဆောင်ပေါ်ချုပ်ကြီးရစနေပြည်တော်မှာပြည်ထောင်စုငင်းချိုင်းညီလာခံတတ်တက်ပြီးပြန်မရောက်လာသေးခင်မှာပဲရှမ်းပြည်အရှိပိုင်းထိုင်းနိုင်ငံနယ်စပ်တချီလိပ်မြို့နယ်အတွင်းမှာရှိတဲ့ RCSS SSA ရဲ့တပ်စခန်းတစ်ခုစုပ်ပေးဖို့အစိုးရတပ်မတော်ကပြောဆိုလိုက်တဲ့အတွက်နှစ်ဦးနှစ်ဖက်ကြားစစ်ရေးတင်းမာမှုတွေဖြစ်နေပါတယ်ဒီတင်းမာမှုဟာဇူလိုင်လ3ရက်နေ့ကဖြစ်ပွားခဲ့ပြီးနေပြည်တော်မှာပြည်ထောင်စုငင်းချိုင်းညီလာခံကျင်းပနေချိန်အစိုးရတပ်မတော်ကမောင်းသူမဲ့ drone နဲ့ RCSS တပ်စခန်းပေါ်ပြန်တန်းရက်ကူးလို့ RCSS ဘက်ကပြစ်ခတ်ရမှာတပ်မတော်ဘက်ကလည်း RCSS တပ်စခန်းစီကိုလက်နက်ကြီးနဲ့ပြန်လည်ပြစ်ခတ်ရကနေကနေ့အထိစစ်ရေးပုံမတင်းမာလာနေပါတယ်။အဲ့ဒီဒေတာဖက်မှာ UWSA တောင်ပိုင်းဝါတဖွဲ့ကလည်းရှိနေလို့အစိုးရတပ်မတော်တိုက်ရင်ငိုင်းရင်ထမနဲ့အင်အားဖြင့်လှုပ်ရှားနေတဲ့အပေါ်တောင်ပိုင်းဝါတဖွဲ့ဘက်ကလည်းစစ်ရေးပြင်ဆင်မှုတွေရှိနေပါတယ်
။တန်လမြင့်ရေရှံတက်လို့ကရင်ပြည်နယ်မြန်ကြီးကိုရှစ်ဆောင်စခန်းနဲ့ဤဒုထရှစ်ဆောင်စခန်းကစစ်ပေးဒုက္ခရတွေနေအိမ်တွေရေမြုပ်ပြီးရေပေးလို့ရကိုပြောင်းရွှေ့နေထိုင်နေကြရပါတယ်။ဩဂုတ်လ24ရက်နေ့ကစတင်ပြီးရေတက်လာနေတာပါ။ရေပေးထဆောင်ရတဲ့မြန်ကြီးကိုစစ်ပေးဆောင်မိသားစုတရာကျော်ဤဒုထစစ်ပေးဆောင်စခန်းကမိသားစု40ကျော်ရေပေးလူရပြောင်းရှိရပြီးသူတို့တွေဟာစားဝတ်နေရတဲ့အကူအညီလိုအပ်နေဆဲဖြစ်တယ်လို့ကိုဗစ်ရောဂါကင်းစင်ဖို့လဲစည်းကမ်းချက်နဲ့အညီနေရာချထားနိုင်ဖို့ခက်ခဲရှိနေတယ်လို့စစ်ပေးဆောင်စခန်းကျမရေးတာဝန်ခံဆရာမနန်းတစင်ကပြောပါတယ်တန်လိုမြေဟာစိုးရင်ရေအမှတ်ထက်ရှိနေသေးတယ်လို့မြေရေကြောင့်ပါမျိုးရဲ့မြေနှင်းပိုင်းမှာရေမြုပ်နေဆဲဖြစ်လို့ကရင်ပြည်နယ်အစိုးရကနေရေပေးဆောင်စခန်းနှစ်ခုဖွင့်လှစ်ထားပေးပါတယ
်ရခိုင်ပြည်နယ်ရတိတောင်မြို့နယ်အတွင်းမှာဖြစ်ပွားနေတဲ့ပစ်ခတ်မှုတွေကြောင့်တက်တိုင်တွေကျိုးတက်ကျိုးတွေပြတ်လို့ပူရီတောင်နဲ့မောင်တော်မြို့နယ်အတွင်းမှာပြက်စစ်မီးပြတ်တောက်နေပါတယ်။ဩဂတ်စ်လ24ရက်နေ့နေ့လယ်ပိုင်းကရတိတောင်မြို့နယ်ညောင်ပင်လကျေးရွာနဲ့ရေမြက်ကျေးရွာအကြားပစ်ခတ်မှုဖြစ်ပွားခဲ့တာပါ။မင်းရုပ်မြင့်တပေးနေထိုင်တဲ့လူထုကတော့မြစ်အတွင်းသွာလာနေတဲ့အစိုးရရေတပ်မတော်ကနေပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြောင့်တက်တိုင်ကျိုးကြပြီးအခုလိုလျက်စစ်မီးပြတ်တောက်သွားတာဖြစ်တယ်လို့ပြောပါတယ်။
ရခိုင်တပ်တော် AA ကနေဖမ်းဆီးထားတဲ့ချင်းလူငယ်လေးဦးထက်က3ဦးကိုပြန်လွတ်ပေးလိုက်ပေမဲ့ကြံတဦးကိုပြန်လွတ်ပေးခြင်းမရှိသေးပါဘူး။ဩဂုတ်လ25ရက်နေ့နံနက်ပိုင်းကရခိုင်တပ်တော် AA ကနေပြန်လွတ်ပေးလိုက်တဲ့ကိုခင်မောင်ထွန်းကိုပင်ဂျမင်ကိုအောင်ထွန်းကိုတို့3ဦးဟာပလဲဝမြို့ကိုပြန်လဲရောက်ရှိလာကြပေမဲ့ကြံချင်းလူငယ်တဦးကိုအောင်စိုးကတော့လွတ်မလာသေးဘူးလို့ချင်း IDBS Support Committee CISC ရဲ့အတွင်းရေးမှူးကိုကျော်အောင်ကပြောပါတယ်။
ဇူလိုင်လ29ရက်နေ့ကဒုရွေဟာရခိုင်ပြည်နယ်ကြောက်တော်မြို့ကနေနေရပလဲဝမြို့ကိုပြန်လာချိန်လမ်းခရီးမှာအဖမ်းခံခဲ့ရတာပါကိုဗစ်-19ကပ်ရောဂါကြောင့်လနဲ့ချီပိတ်ထားတဲ့နေဆက်ကုန်တွေလမ်းကြောင်းတွေကနေ့အထိပြန်မဖွင့်နိုင်သေးတဲ့အတွက်ကချင်ပြည်နယ်ကနာနာတီးကုန်တွေနာနာတီးရောင်းမရလို့အခက်အခဲကြုံတွေ့နေရပါတယ်အရင်နှစ်တွေတုန်းကမြစ်ကြီးနားထွက်နာနာတီးတွေကိုတရုတ်နိုင်ငံဘက်အပြင ဖြစ်ပါတယ်။ဒီကနေ့ဒီကစားမှုအများဆုံးဖြစ်နေတာကိုခင်ဗျားတို့နဲ့ညီငယ်ကြပါတယ်။သူတို့ဘသူတွေလဲကျွန်တော်တို့ကဘလူလူလဲဆိုရင်တနေ့မိုးတွင်းမှာတော့မိသားစုဝိုင်းရဲ့အတွက်အခက်အခဲကြုံတွေ့နေရတဲ့အပြင်နာနတ်ချံပြုစုဖို့လဲလဲပတ်ဖို့ငွေလုံးဝမကျန်တော့ဘူးလို့သိရပါတယ်။
အခုသတင်းလော်ရီကိုဆက်လက်တင်ဆက်ပေးသွားမှာပါစစ်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာအခုရပ်ပိုင်းတွင်ကိုဗစ်-19ကူးစက်မှုကလည်းတဟုန်ထိုးမြင့်တက်လာနေပြီးမြို့နယ်တချို့ကိုအိမ်အပြင်မထွက်ဖို့အစိုးရကညွှန်ကြားထားသလိုမြို့တော်စစ်တွေမှာလည်းညမထွက်ရအမိန့်ထုတ်ထားပြီးကန့်သတ်မှုတွေလုပ်ထားပါတယ်။ဒီအတွက်ပြည်သူတွေကြားမှာစိုးရိမ်မှုတွေမြင့်တက်လာနေပြီးစာဝတ်နေရေးအတွက်ပါအခက်အခ ကိုဗစ်စာပြီးရခိုင်ပြည်မှာကိုဗစ်19ကူးစက်မှုတဟုန်ထုတ်မြတ်တက်ခဲ့တဲ့အတွက်အခုအခါမြို့နယ်တချို့မှာကင်းသတ်မှုတွေထုတ်ပြန်ထားသလိုစိုက်တွေမြို့မှာညမထွက်ရအမိန့်ပါထုတ်ပြန်ထားပြီးကျဲမာရဲနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့စေကန်တွေကိုလိုက်နာကြဖို့အရေးပါအဖွဲ့စည်းတွေနဲ့အာဏာပိုင်တွေကတိုက်တွန်းနေကြပါတယ်ကိုဗစ်19ကာကွယ်ရေးအတွက်စိုက်တွေမြို့မှာလုံဆောင်နေတဲ့အ
ဒီမကောင်းပါဘူးမောကယွာမလို့ဖြစ်နေတဲ့အတွက်စေးမပြန်ပဲတန့်ထားရပါတယ်ကျွန်တော်တို့ကလူတိုင်းကိုမက်စတပ်ဖို့ပညာပေးအတ္တိပညာပေးတွေပြုလုပ်ပေးပါတယ်နောက်ပြီးလူစုဝေးမလို့ဖို့စတာတွေကိုပြောကြားပေးပါတယ်
Roga tension dia ni nene rakai bie ma kongle ye lan bie lian bie se mu de ba ye de ni bie bie ma na sa de lan de ba kan san mu de chi ni de do kong se si sa mu de ye de ma go pie tu de so yin ni de bwa wen la foundation ga director u khai kauk san ga khu lo pyo ba de
pyo ba ye ye ti sa to la de po ma kong se si si mo ye de ne so yi do di ma chi de de su ye ni sa chi ga bo le sa yi sao yi a khe ti de yo sa do di jan ma ye sa ya di
ဒီကိစ္စကိုရပ်ဖို့ရောခက်ခဲလေးမှာပေါ့နော်အဲ့တော့ပြည်ရင်းကတော့ဒီကြောကဘယ်လောက်ပဲရှိဖြစ်တော်လေပြည်ရင်းစီးစိမ်းကလုံမျိုးရှင်စ်ကပြည်နယ်ဆိုတဲ့အလုပ်ကိုအစိုးရအနေနဲ့စကားရဖို့လို့အဲ့တာပေါ့ရခိုင်ပြည်မှာကိုပိုင်လက်ကြီးအလျံအမြန်ကူစာဖြစ်ပေါ်မှုဟာမကြာမီကြံ့ပမဲ့ရေကောက်ပွဲကိုထိခိုက်နိုင်တယ်လို့မြေပုံမြို့နယ်ပြည်သူလွှတ်တော်ကိုယ်စားလှယ်ဦးဖေသန့်ကအခု
ဒီလိုဆိုရင်ကျွန်တော်စေအထုံးဆိုပြီးတော့အပြင်ကိုမထွက်ရတဲ့ဆိုတော့တန်တက်ချက်တွေလည်းရှိကြတယ်။ ဒီချင်းကဒီဖက်တွင်းတော့ချစ်လာနိုင်ကြအကြောင်းလည်းရှိပါတယ်။အဲ့တော့ဒီဟာဒီရေတောက်ပွဲအပေါ်မှာစိတ်ဝင်စားမှုအယုံအားနည်းသွားတယ်။နောက်ပြီးတော့တစ်ဖက်မှာလည်းစစ်ပွဲတွေကဆက်မပြတ်ရှိလာနေတော့ကျွန်တော်တို့အနေနဲ့ဒီရေတောက်ပွဲမှာ
ဒီအပေါ်တိုင်းသားနိုင်ငံရေးပါတီတွေကဝင်ရောက်ရှင်ပြိုင်ဖို့အဆင်သင့်ဖြစ်နေပြီလားအာနာယပါတီနဲ့လက်ရှိပြည်ထောင်စုရွေးကောက်ပွဲကော်မရှင်အပေါ်တိုင်းသားနိုင်ငံရေးပါတီတွေကဘလို့အမြင်သဘောထားတွေရှိနေပါသလဲမိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနှစ်ထောင်၂၀ခုနှစ်မြန်မာအထွေထွေရွေးကောက်ပွဲကိုလူဝင်မာလာရှင်းရနေ့မှာကျင်းပဖို့ကြေညာထားပါတယ်အာန နိုင်ငံရေးသမားကအခုလိုပြပါတယ
်ကျွန်တော်တို့ရေးပါတီဒီအလိုအလုပ်လုပ်ဖို့ကဟိုအကတ်တဖြစ်စရာတွေကျွန်တော်တို့ကြုံတွေ့ခဲ့ရပြီးတော့ဘုရားကျင်းမမရဲ့ကြီးညာပြည်တန်နဲ့တစ်ဆက်တည်းမှာပဲ
ကိုယ်စားလောင်းအမည်စင်းတင်သွင်းရမှရက်ကိုကျူလာညစေတန်ဖတ်ပြီးတော့ကြီးညာခဲ့တယ်ရက်ပေါင်း20အတွင်းမှာဒါကိုယ်စားလောင်းရွေးချယ်ခဲ့ကိစ္စတွေတော့နိုင်ငံပါတီတွေလှုပ်လှုပ်ခါမှာတော်တော်လေးကိုကြားကြိုက်တယ်တိုးတော့
ရေကွယ်ကမချင်းနဲ့အာနာယပါတီတို့နီးစပ်မှုရှိနိုင်တဲ့အတွက်တရားမျှတတဲ့ရေကွယ်ဖြစ်ဖို့စိုးရိမ်ပူပန်မှုတွေရှိနေတယ်လို့လည်းကချင်းပြည်နယ်ပြည်သူပါတီ KSPB
ဒုတိယဥက္ကဋ္ဌနှင့်ဥက္ကဋ္ဌအောင်ခန်းကအခုလိုပဲပြောပါတယ်ဒီကမ္ဘာသိမ်းစိန်လက်ထပ်တော့ကလည်းအကြံခံဖွံ့ဖြိုးရေးနဲ့ဆိုင်တဲ့လူတွေပဲရွေးကောက်ပွဲကောင်ရှိမှာဦးစီးခဲ့တယ်အခုလည်းအန်အေဒီနဲ့ဆိုင်တဲ့ဟာတွေပဲရွေးကောက်ပွဲမှာဦးစီးနေတဲ့ဟာမျိုးလွတ်လပ်ပြီးမှတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ဟာအကုန်လုံးအလေးစားယူတည်တဲ့လူတွေဖြစ်ဖို့လိုတယ်လ
democracy for ye. Sion ye muhani pitelule. Kayapine, democratic party. KYSTP, to ye mu uterega, piavare.
The Roga Pepiaches, Yatang, Yatsushide, and Abale, so ye you see Jap Duri, the Pominaka, Leshi Amaya party ye, and ye through ye, yo ye movie, bono.
အဲ့လိုပုံကိုယ်ရဲ့အများကြီးပါလာတဲ့ပုံမှန်တော့ဒါကျွန်တော်တို့ချုပ်ချူဟာရတဲ့တရားဖြစ်စီရလို့ရှိရှိနေတာပေါ့လေနှစ်ထပ်20အတွက်ရေကောက်ပွဲကျင်းပဖို့ရတတ်တတ်ဆယ်ဘက်လောက်ပဲကြန့်ရှိနေတဲ့အချိန်မှာတချို့တိုင်းရင်းသားနိုင်ငံရေးပါတီတွေကတော့တော်ကိုယ်စားလှယ်မြေစည်းရင်ထောက်ပြနိုင်တာတွေမရှိသေးတဲ့အပြင်ကိုဗစ်ရောဂါကာလလူတို့သွေးဆောင်ရေးကာတာချက်အခက်ခဲအောင်နိုင်ရေးပြင်ဆင်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်စစ်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်မှာယခုရက်ပိုင်းအတွင်းကိုဗစ် -19 ကူးစက်မှုကလည်းတဟုန်ထိုးမြင့်တက်လာနေပြီးမြို့နယ်တချို့ကိုအိမ်ပြင်မထွက်ဖို့အစိုးရကထုတ်ပြန်ထားပါတယ်တန်လွင်မြင့်ရင်ရှမ်းတက်နေလို့ကရင်ပြည်နယ်စစ်ရှောင်စခန်းကစစ်ပြေဒုက္ခတွေရာကနန်းဟန်ရေပေးလို့ရာကိုထပ်မံပြောင်းရွှေ့နေထိုင်နေရပါတယ်
ကဗတ်ရှင်တွေခုနဆက်နေကြတာကတော့ကျမတို့ဖူကဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမကအာမီပ
ါ။အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
အီရန်နိုင်ငံအနေနဲ့နျူကလ িয়ার အစီအစဉ်ကိုတိုးချဲ့ဖို့စိတ်ပိုင်းဖြတ်ထားတယ်လို့ထုတ်ဖော်ပြောဆိုလိုက်ပြီးပဲရင်တပ်မစ္စာဒုံးလက်နက်တွေစမ်းသပ်ပစ်လွှတ်တာဆီးရီးယားလူသက်ဘာရှာအယ်အာဆတ်အစိုးရနဲ့စင်ပွားအကြမ်းဖက်သမားတွေကိုဆက်လက်ပံ့ပိုးပေးနေတာအာဏာရှင်မဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံနဲ့25နှစ်ကြာမဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးအတွက်ညှိနှိုင်းနေတယ်ဆိုတဲ့သတင်းတွေကကမ္ဘာတဝန်းကိုသတိရှိကြဖို့နှိုးဆော်လိုက်တာပဲဖြစ်ပါတယ်ဒါပေမဲ့ဒီဆိုးရင်စရာကောင်းတဲ့စီးရင်ထဲမှာပါတဲ့အီရန်အစိုးရရဲ့ဆိုးရွားလာတဲ့လုပ်ရက်တွေကအီရန်ပြည်သူတွေခံစားနေရတဲ့ဒုက္ခတွေကိုပိုတိုးစေတယ်ဆိုတာကိုမိတ်ထားလို့မရပါဘူး။အီရန်နိုင်ငံမှာထင်ရှားတဲ့အမျိုးသမီးနဲ့ចောင်းသားအခွင့်အရေးလှုပ်ရှားသူဘဟာရီဟီဒီယက်ကိုထောင်ဒဏ်၄နှစ်နဲ့၈လအပြစ်ပေးလိုက်တယ်လို့နယူးယောက်အခြေစိုက်အီရန်လူ့အခွင့်အရေးအဖွဲ့ကပြောပါတယ်။သူ့ကိုလူစုလူဝင်းနဲ့နိုင်ငံတော်လုံခြုံရေးကိုထိပါနှောက်ယှက်မှုနဲ့နိုင်ငံတော်ဆန့်ကျင်ရေးဝါဒဖြန့်မှုစတဲ့အမှုတွေဆင်ပြီးတရားစွဲဆိုလိုက်ပါတယ် IRGC လို့အတူကောက်ခေါ်တဲ့အီရန်တော်လှန်ရေးပြည်ဆောင်တပ်ကနေယူကရိန်းခီးတဲ့တင်လေယာဉ်ကိုပစ်ချခဲ့မှုနဲ့ပတ်သက်ပြီး2020ဇန်နဝါရီလတုန်းကငြင်းချမ်းစွာကန့်ကွက်ဆန္ဒပြပွဲမှာသူပါဝင်ခဲ့ပြီးအဖမ်းခံခဲ့ရတာဖြစ်ပါတယ်အဲ့ဒီလေယာဉ်ပစ်ချခံရလို့သေဆုံးသူ186ယောက်ရဲ့အဖြစ်နဲ့2019ခုနှစ်နိုဝင်ဘာလအီရန်နိုင်ငံတဝှမ်းလုံခြုံရေးတပ်ဖွဲ့ရဲ့လက်ချက်နဲ့တိုက်ဆုံခဲ့ရတဲ့ဆန္ဒပြသူတွေရဲ့အဖြစ်ကခိုင်းနှိုင်းလို့ရတယ်လို့ Miss Hederyak က Twitter အနေနဲ့ပြောလိုက်ပါတယ်။ပြည်သူတွေရဲ့အခွင့်အရေးအတွက်ငြိမ်းချမ်းစွာလှုပ်ရှားမှုတွေကြောင့် Miss Hederyak ထောင်ထဲမှာ6နှစ်နေခဲ့ရပြီးပါပြီ။အခုထပ်ပြီးအဖမ်းခံရတာသူတယောက်တည်းမဟုတ်ပါဘူး။ Ukraine လေရင်ပြစ်ချမှုကြောင့်တိုက်ဆုံခဲ့ရသူတွေအတွက်တဦးတယောက်မှတာဝန်ခံတာအဖြစ်ပေးတာမရှိသေးတာကြောင့်ကန့်ကွက်ခဲ့လို့ဆန္ဒပြသူတွေအဖမ်းခံခဲ့ကြရပါတယ်။ IRGC อิหร่านต่อหน่วยปีซองตัดเยลุยกูสั่งจังกังเกจจาวสันนัทเผาจ้าลุท่านในเอพีเบคฮันดลุแต่ช่วงสุดจริงๆจะบุกทางขันจ้าอาบารีกูยังไม่อยากลุขึ้นเยียสันนัทเผาจ้าดูบาฮาราเฮเดียอาบาเวแต่ช้าสันนัทพยาดูเรื่องขันจ้าเนี่ยได้ดูข่าวอเมริกันจีรังซูอาไม่มาท้าบ่าว อิหร่านโซย่าเลือกคนยิ่งชอบมือเร็วอเมริกันจีนรู้ว่าสลับไปทับยานในมาพิบาร์เลยอิหร่านในงานมาได้ขันเร็วในก็แต่โซย่าดาวน์ชุดเรียบเอาไว้มุ่งจีเรียตยาดูจีเรียอุบลีสมัยยาชีเรนเนสต์ดักข้างจังเร็วอเมริกันสลับไปสู่ทางข้าท้าบาร์เลยอิหร่านโซย่าอันนี้เนี่ยพิรุณมาโยพิบาร์มาบ้ามุ่งมั่นในลูกชายมือเร็วด้วยยิ่งมีด้วยมาต้องนายเอาอเมริกันสลับไปพิอาสวงกงไปตัวมาพิบาร์เลย อเมริกันในงานใจวันจีไมค์ปอมเปียวเปียดลูบาเวก็ปีดูเร็วนิเชลามยาคันซายาเอาสั่งเล่นในกรณีเดสุยาวกับบ้านเนี่ยเชื่อมาเปียจีนี่เดสุราวจันนรัวเชื่อเล่นเล่นเปียตานี่รับเชื่อเดลูสุบาเลยจันนรัวใส่ใส่เนื้อเมียบ่าวเลยนิเชลามยาเลี้ยวชูคันทาร์เรอิรันปีดูเรียแต่เนื้ออเมริกันปีดาวซัวสั่งเล่นเท่าคันตัวมาเชื่อเดลูวันจีปอมเปียวเปียจ้าไล่จ้ามาขยะ
Editorials, VOA, Washington, D.C. www.voanews.com/edi-tor-ials.com อากูสัตย์ที่แสดงเช่นเจ้ากูเต็มใจเป็นมาบ่ากูเวทนาดินเจ้าก็เช่นนั้นที่ดูสัตย์สันนิษฐานนี้เนี่ยเจ้าก็กูใส่ขันอะไรลักษณะเปียเปียมาเปียเปียที่เจ้าก็บูชิมิชิสันต์สิสิบุยจีเรลูแต่เรื่องของกบ้าจำไม่พ้นกูใส่เจ้าก็เสียเปียเช่นมาริอาเบนคาคฮกก็จะเป็นเนี่ยเรื่องของแสดงสันนิษฐานมาเปียเปียเจ้าก็สิ่งนี้ดูเรื่องของพอทุกชาพูดบุสันต์สิสิบุยเล่าสังเหรอ อันนี้ที่เราพิจารณาที่เราพอต้องไหนมาตรวจก็ติดจากเครื่องกู้ตาไปไหนมาพิจารณาตรงนี้สั้นๆดูเรื่องว่าเชียร์กำเนิดในรูปแบบเปลี่ยนไปเยอะกว่าสิ่งที่เราเนี่ยอันนี้ก็สั้นๆดูเรื่องเยอะกว่าลักษณะมาพิจารณาสั้นๆสิ่งที่เราเล่าเสียมลูกบุลูอเมริกันกู้ใช้เยอะกว่าทิ้งช่วยเนี่ยการวิ่งเสียบหูฐานะซีดีซีก็เงินจ้างจะเปลี่ยนทุกอย่างเลยที่มาจ้างเงินมาเป็นจะไปช่วยกับคู่รูปเปลี่ยนใจเลยจะพิจารณาเปลี่ยนเส้นลิขิตฮาริเกนมองในโลกเรา
တက်ခတ်ခဲ့တယ်ပြန်အနေချင်းရဲ့ဆိုင်လုံးကြီးတွေကိုပါဖြစ်ပေါ်စေခဲ့ပါတယ်ဒါပေမဲ့ကုန်းတွင်းပိုင်းကိုရွေရှားလာချိန်မှာတော့အရှိန်နည်းနည်းလျှော့သွားခဲ့ပါတယ်မုံတိုင်းကြောင့်လူဝီဇီယားနာပြည်နယ်မှာအသက်16နှစ်ရွယ်မင်းကလင်းရဲ့တဦးပါဝင်အနည်းဆုံး4ဦးသေဆုံးခဲ့တယ်လို့သတင်းတွေမှာဖော်ပြနေပါတယ်ဟာရီကိန်းမုံတိုင်းတော်ရဟာချက်တပင်းနေနေ့လယ်ပိုင်းမှာဒေသနှုန်းတနအီကိုမိုင်60ကျော်နဲ့တိုက်ခတ်နေပြီးလူဝီဇီယားနာပြည်နယ်မြောက်ပိုင်းကိုဥတီရွေရှားနေတာပါမြန်မာနိုင်ငံမှာချက်သပရင်းတွေကကိုဗစ် -19 လူနာသက်16ယောက်ထပ်ပြီးတွေ့ခဲ့ရတဲ့အတွက်အခုဆိုကူးစိုက်ခံရသူစုစုပေါင်းက602ဦးရှိသွားပါပြီ။ထပ်တွေ့တဲ့လူနာတွေကရခိုင်ပြည်နယ်စစ်တွေမျိုးက10ယောက်၊ရန်ကုန်တိုင်းက4ယောက်နဲ့မော်မြင်ရေးတောင်ကုန်းနဲ့ကျောက်ပလုံမြို့တွေက10ယောက်ရှိမှတွေ့ရတာပါ။ရခိုင်ပြည်နယ်ရင်းမှာကူးစက်မှုတွေမြင့်တက်လာနေတာကြောင့်ပြည်နယ်တစ်ခုလုံးတက်မလို့အရင်အပြင်းမထွက်ချဖို့အမိန့်ထုတ်ထားရကနေအခုခါညမထွက်ရအမိန့်ကိုပါတိုးချက်ထုတ်ပြန်ဖို့ပြင်ဆင်နေပါတယ်။မြန်မာနိုင်ငံမှာရက်အနည်းငယ်အတွင်းကိုဗစ် -19 ရောဂါကူးစက်မှု200ကျော်မြင့်တက်ခဲ့တာနဲ့အတူတနင်္ဂနွေလုံးမှာကျောင်းတွေပိတ်ခဲ့တဲ့သတင်းတွေကြောင့်ထိုင်းနယ်ဆက်လုံခြုံရေးအာဏာပိုင်တွေကထိုင်းမြန်မာနယ်ဆက်ကိုသတိထားစောင့်ကြည့်လာနေပါတယ်။ဒါအပြင်နယ်ဆက်အဝင်ထွက်တွေကိုပါတင်းကျပ်လိုက်ပါပြီ။အထူးသဖြင့်မဲဆောက်ကနယ်ဆက်ဂိတ်တွေနဲ့မောင်းခင်တွေစီကိုသွားတဲ့လမ်းတွေကိုတင်းတင်းကျပ်ကျပ်စီစစ်သွားဖို့ရှိပါတယ်။တောက်ကြနေမနေ့ကင်းသတင်းတွေကတော့ဒါလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါဒေါက်တာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမှာကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မချင်းမျိုးသက်ပ
ါ This program has come to you from the Voice of America, Washington.